Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါသေးဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American အသံကနေ2022ခုနှစ် April 6ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဒိုင်းနိုမီတာ31 32 58တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ညနိုင်ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့နိုင်ငံတော်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေတာမှာသကိုင်းတိုင်းဒဇယ်မြို့မှာတော့
အားလုံးကျွန်တော်တို့လူတွေဘက်က7ယောက်ကြာလူတွေဘက်က7ယောက်သူတို့စစ်သားက2ယောက်တွေကြာတာပဲတတိကြတော့သူတို့ကပြည့်ရတိုင်းနဲ့မလွယ်ဘူးဖြစ်လူတွေမှာတော့သူတို့အချင်းသူတို့စစ်သားတွေကတွားကျင်တာတွားပြီးတော့
ဒဇယ်မြို့ကတူဖြောပြသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရန်ကုန်မြို့ကဆန္ဒပြပွဲနောက်ဆုံးအခြေအနေနဲ့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲအတွင်းတက်ကြွလှုပ်ရှားသူတွေဖမ်းဆီးခံရတဲ့နောက်ဆုံးအခြေအနေတွေကိုတင်ပြသွားဖို့ရှိသလိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာရန်တရာ IIMM အကြီးအကဲတို့ဆွေးနွေးခဲ့တဲ့အကြောင်းစာရာတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုတော့ခြားသာပရိနေညာပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်မြသဇင်အောင်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာသတင်းပတ်၉ပတ်ကျော်လာပြီဖြစ်ပေမဲ့အာဏာသိမ်းမှုစံကျင်ဆန္ဒပြပွဲတွေကတော့ရန်ကုန်ပါဝင်ဒေသအသီးသီးမှာအကောင်းနေစေဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းတာကိုအင်အားအမြောက်များနဲ့စံကျင်ဆန္ဒပြခဲ့တဲ့စကိုင်းတိုင်းဒဇယ်မြို့တပိတ်စစ်ကြောင်းကိုဧပြီလ9ရက်နေ့ညပိုင်းကစလို့စစ်တပ်ကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်အနည်းဆုံး17ယောက်သေဆုံးပြီးအများအပြားဒဏ်ရာရခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အခြေအနေတွေတည်ငြိမ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်စစ်တပ်ကဖြိုခွဲစဉ်ဒေသခံတွေဘက်ကလည်းတူမီတနတ်တွေရရလက်နက်တွေနဲ့ပြန်လည်ခုခံခဲ့ကြတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်တပ်ကအကြမ်းဖက်ဖြိုခွဲလို့မနေ့ကအနည်းဆုံးလူ2ဦးသေဆုံးခဲ့တဲ့ပဲခူးမြို့မှာတော့ဒီကနေ့ဆန္ဒပြပွဲတွေဆက်ရှိနေပြီးဆန္ဒပြသူတွေကိုမောင်းတူမဲ့ drone တွေနဲ့စောင့်ကြည့်ထောက်လန်းနေတယ်လို့ဆိုပါတယ်ကချင်ပြည်နယ်ဖားကံမြို့မှာတော့ဆန္ဒပြဖို့လူစုနေကြတဲ့အချိန်မှာပဲစစ်တပ်နဲ့ရဲကဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်စစ်တပ်ရဲ့ပြစ်ခတ်ဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲရန်ကုန်မန္တလေးမော်လမြိုင်မိုးကုတ်ဖားကံမြင်းကြံတပယ်ရင်လက်ပတောင်ရေဦးဖြူဖအံပဲခူးဒိုက်ဦးကတာတီဘောတဝဲစတဲ့မြို့တွေမှာပန်းတပိတ်စံကတပိတ်လမ်းလျှောက်တပိတ်ပျောက်ကြားတပိတ်စသဖြင့်ပုံစံမျိုးစုံနဲ့ဆန္ဒပြမှုတွေနေ့စဉ်မပြတ်ရှိနေပါတယ်ဒီကနေ့မှာတော့ရန်ကုန်ကဆန္ဒပြသူတွေဟာခြေလှမ်းတိုင်းမှာပန်းတွေပွင့်တယ်ဆိုတဲ့ခေါင်းစဉ်နဲ့ရှုဖနတ်တပိတ်ကိုပြုလုပ်ခဲ့ကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာအာဏာသိမ်းခံလိုက်ရတဲ့အရင် NLD အစိုးရကိုထောက်ခံအားပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့မြန်မာတာမတ်ကိုအာဏာသိမ်းစစ်ကောင်စီကအတိအမှတ်ပြုခြင်းမရှိတော့တာကြောင့်တာမတ်ကြီးဦးကျော်စွာမင်းကိုတာမတ်ဖြစ်ဆက်လက်အတိအမှတ်ပြုလို့မရနိုင်တော့ကြောင်းဗြိတိန်အစိုးရကပြောတာကိုကိုးကားပြီး AFP သတင်းမှာရေးသားထားပါတယ်တာမကြီးဆိုင်ရာလှုပ်ထုံးလုံနည်းတွေအရတာမကြီးဥကျော်စွာမင်းကိုတာမဖြစ်အတိအမှတ်မပြုတော့ဘူးဆိုတော့စစ်ကောင်စီရဲ့သဘောထားအတိုင်းသူတို့အနေနဲ့လိုက်ရောပေးရတဲ့အခြေအနေကိုဆက်ရောက်ခဲ့ကြောင်းဗြိတိန်ဆိုရနဲ့နီးစပ်တဲ့အတိုင်းဝိုင်းကိုကိုးကားပြီး AFP သတင်းမှာရေးသားထားတာပါဧပြီလ9ရက်ဗုဒ္ဓဟူးနေ့နေ့လည်းကတည်းကအာဏာသိမ်းစစ်ကောင်စီတွေရဲ့ကိုယ်စားလှယ်တွေဝင်ရောက်သိမ်းပိုက်ထားခဲ့တာကြောင့်တာမကြီးကိုယ်တိုင်တန်ယုံနဲ့ကိုအခုချိန်ထိပြောင်းဝင်ခွင့်မရသေးပါဘူးတာမကြီးဥကျော်စွာမင်းကတော့ဒါဟာအာဏာသိမ်းတဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်
This is kind of coup, okay. Defense attache. They occupy my embassy, okay.
ဒါဟာအနာသိမ်းတာနဲ့အလားတရာအတူတူပါပဲ။စစ်တပ်မှုကတန်ယုံကိုဝင်သိမ်းပိုက်ထားတာပါလို့သတင်းတောက်ရဲ့အမေကိုတာမတ်ကြီးကအင်္ဂလိပ်လိုပြန်လည်ဖြေကြားခဲ့တာပါ။ဗြိတိသျှနိုင်ငံသားရေးဝန်ကြီး Dominic Raab ကလည်းမြန်မာစစ်တပ်ရဲ့အနိုင်ကျင့်ဗိုလ်ချတဲ့လုပ်ရပ်ကိုကန့်ကွက်ရှုတ်ချကြောင်းနဲ့တာမတ်ကြီးဥကျော်စာမင်းရဲ့တတ်သိရှိတဲ့လုပ်ရပ်ကိုချီးကျူးဂုဏ်ပြုကြောင်းကြာသပတေးနေ့မှာ Twitter ကတဆင့်ပြောကြားခဲ့ပါတယ်။အင်္ဂလာမှာရှိနေကြတဲ့မြန်မာဒီမိုကရေစီအတန်းဝိုင်းကတာမတ်ကြီးအနေနဲ့စီဒီယံလှုပ်ရှားမှုမှာပါဝင်ပြီးပြည်သူလူထုနဲ့အတူရပ်တည်ဖို့တန်ယုံရှိမှအချင်းချင်းတောင်းဆိုဆန္ဒပြခဲ့ကြပေမဲ့တာမတ်ကြီးဘက်ကတော့အဲ့ဒီလိုလုပ်မယ်ဆိုတာအဲ့ဒီအချိန်တုန်းကပြက်ပြက်သားသားပြောကြားခဲ့ခြင်းမရှိပါဘူး။ဒီကနေ့မှာတော့မြန်မာနိုင်ငံမှာဆရာနာသိမ်းမှုစန့်ကျင်သင်္ကေတဖြစ်တဲ့လက်သုံးချောင်းကိုတာမတ်ကြီးကထောင်ပြခဲ့ပါတယ်။အခုအတန်လွင့်နေတဲ့အချိန်မှာတော့လန်ဒန်မြို့ကမြန်မာတန်ယုံရှိမှမြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေစုဝေးဆန္ဒပြနေကြပါတယ်။ ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကလည်းလန်ဒန်မြို့ကတန်ယုံကိုဝင်စီးတဲ့မြန်မာစစ်တပ်ရဲ့လုပ်ရဟာတန်တမာရေးကိစ္စရပ်တွေကိုတရားမဝင်ဝင်ရောက်ဆွတ်ဖက်ခြင်းဖြစ်ကြောင်းနဲ့ဒီကိစ္စအတွက်ဗြိတိန်အနေနဲ့တာမတ်ကြီးကိုအတက်နိုင်ဆုံးအမြန်ဆုံးကူညီဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာမြန်မာအရေးဆောင်ရွက်ဖို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကတာဝန်ပေးထားတဲ့နိုင်ငံတကာဥပဒေအကျိုးဆောင် Volterra Fieta ကဥပဒေပညာရှင်အဖွဲ့ဟာမနေ့ဧပြီလ9ရက်နေ့ကမြန်မာနိုင်ငံအတွက်လွတ်လပ်သည့်စုံစမ်းစစ်ဆေးမှုရန်တရား IIMM အကြီးအကဲအဖွဲ့အဝင်အစိမ့်ရရှိရှိတွေနဲ့တွေ့ဆုံခဲ့ကြောင်း CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးတန်တမာဒေါက်တာဆာဆာကမနေ့နောက်ပိုင်းမှာသတင်းထုတ်ပြန်ပါတယ်။ CRPH ကကြားဝင်ဆောင်ရွက်ပေးခဲ့တဲ့ဒီတွေ့ဆုံမှုအတွင်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ10ရက်နေ့နောက်ပိုင်းကျွလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကို IIMM နဲ့မြန်မာနိုင်ငံရဲ့ဥပဒေအကျိုးဆောင်ကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတယ်လို့လည်းဒေါက်တာဆာဆာရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုတွေ့ဆုံတာဒါဟာပထမဆုံးအကြိမ်ဖြစ်ပြီးအနာဂတ်မှာလည်းဒီလိုတွေ့ဆုံဆွေးနွေးမှုတွေထပ်မံပြုလုပ်သွားဖို့စီစဉ်ထားတယ်လို့ဆိုပါတယ်။မြန်မာစစ်ကောင်စီကိုယ်စားလှယ်တအူးနဲ့မလေးရှားတာမကြီးတို့တွေ့ဆုံဆွေးနွေးကြတာနဲ့ပတ်သက်ပြီးမလေးရှားနိုင်ငံကကြာတာပတိနေ့ကကာကွယ်ပြောဆိုလိုက်ပါတယ်ဒီလိုတွေ့ဆုံမှုဟာဆန္ဒပြသူတွေကိုရဲဆက်ဆက်ဖြိုခွင်းနေနေတဲ့စစ်ကောင်စီကိုအတိမတ်ပြုတဲ့သဘောဖြစ်တယ်လို့ဝေဖန်ပြောကြားမှုတွေထွက်လာပြီးတဲ့နောက်မှာမလေးရှားကအခုလိုကာကွယ်ပြောဆိုလိုက်တာပါမြန်မာနိုင်ငံဆိုင်ရာမလေးရှားတာမကြီးဇာဟီရီပဟာရီမ်ကစစ်ကောင်စီရဲ့လေယာစစ်နဲ့စွန့်ရင်ဝင်ကြီးဦးအောင်တန်းနဲ့တွေ့ဆုံဆွေးနွေးနေတဲ့ဓာတ်ပုံတွေလူမှုကွန်ရက်တွေပေါ်မှာထွက်လာပြီးတဲ့နောက်မလေးရှားနိုင်ငံကိုဝေဖန်မှုတွေထွက်လာတာဖြစ်ပါတယ်။မလေးရှားနိုင်ငံသားရေးဝင်ကြီးဌာနကတော့မလေးရှားနိုင်ငံပိုင်ရေနံကုမ္ပဏီ Petronas ရဲ့စီမံကိန်းတစ်ခုရပ်ဆိုင်းလိုက်တာကိုမြန်မာနိုင်ငံကိုအသိပေးဖို့အတွက်အခုလိုတွေ့ဆုံတာဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင်အခုလိုတွေ့ဆုံမှုဟာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုအတိအမှတ်ပြုတဲ့သဘောမဆောင်ဘူးလို့မလေးရှားနိုင်ငံသားရေးဝင်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 938ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။ဒေတာရင်းဆန္ဒပြပွဲတွေမှာကြဲကြဲပြန့်ပြန့်သုံးနေကြတဲ့ Milk the Alliance hashtag အတွေ့တီကြာ emoji သင်္ကေတတစ်ခုကို Twitter ကထုတ်ပြန်လိုက်ပါတယ်။ Milk the Alliance hashtag ကိုတရုတ်အစိုးရကိုစန့်ကျင်တဲ့ဟောင်ကောင်နဲ့ထိုင်ဝမ်တို့ကဒီမိုကရေစီအရေးလှုပ်ရှားမှုတွေမှာတညီတညွတ်ထဲအသုံးပြုခဲ့ရကနောက်ပိုင်းမှာမြန်မာနိုင်ငံကဆေးရနာသိမ်းမှုစန့်ကျင်ရေးလှုပ်ရှားမှုထိုင်းနိုင်ငံကဒီမိုကရေစီအရေးလှုပ်ရှားမှုတို့အပြင်နိုင်ငံတကာမှာပါကြဲကြဲပြန့်ပြန့်အသုံးပြုလာကြတာပါ Milk Tea Alliance စတင်သုံးဆွဲမှုတစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်ထုတ်လိုက်တဲ့နောက်ခံအယောင်3ခုပါ Tea Emoji လက်ဖက်ရည်ခွဲပုံစံတစ်ကိုမြန်မာထိုင်းတရုတ်စတဲ့ဘာသာစကားအတော်များများနဲ့ပူးတွဲပြီးတော့ဖော်ပြထားပါတယ်မြန်မာပြည်အတွက်ထုတ်လုပ်တဲ့ Emoji အစ်စ်ကိုတော့ No လက်ဖက်ရည်မဟာမိတ်ဆိုတဲ့စာတန်းနဲ့ပူးတွဲဖော်ပြထားပါတယ်ဟောင်ကောင်ကဒီမိုကရေစီရေးလှုပ်ရှားမှုနဲ့ထိုင်ဝမ်ကလွတ်လပ်ရေးလှုပ်ရှားမှုတို့ကိုထောက်ခံအားပေးတယ်ဆိုပြီးထိုင်းနိုင်ငံကထိုင်းရုပ်ရှင်မင်းသားနဲ့သူ့ရဲ့ချစ်သူတို့ကိုတရုတ်အမျိုးသားရေးဝါဒီတွေက Twitter ပေါ်မှာဝေဖန်ပြောဆိုမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်မှာဒီ Milk Tea Alliance ဆိုတဲ့ဝေါ်ဟာရ Twitter လူမှုကွန်ရက်ပေါ်မှာပေါ်ထွက်လာခဲ့တာပါထိုင်းဟောင်ကောင်နဲ့ထိုင်ဝမ်တို့မှာနှုတ်နဲ့ဖျော်တောက်တဲ့လက်ဖက်ရည်ကိုကြိုက်နှစ်သက်ကြတာချင်းတူညီမှုကိုအခြေခံပြီးတော့ထွက်ပေါ်လာတာလည်းဖြစ်ပါတယ်Twitter လူမှုကွန်ရက်ပေါ်မှာ hashtag ခံပြီးတော့ရေးကြတဲ့ The Milk The Alliance ဆိုတဲ့ဝေါ်ဟာရဟာ February 1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသူတွေကဒေသရင်းနိုင်ငံတွေရဲ့ထောက်ခံမှုတွေရအောင်ဒီစကားလုံးကိုသုံးစွဲလာကြရတာကနေတကြောပြန်လူသုံးများလာပြီးနိုင်ငံတကာမှာပါပို့ပြီးတော့ကျယ်ပြန့်ခဲ့တာဖြစ်ပါတယ်လွန်ခဲ့တဲ့တစ်နှစ်အတွင်း hashtag milk tea alliance အသုံးပြုမှု71တန်းကျော်ရှိခဲ့တယ်လို့ Twitter ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲ Me Too, Black Lives Matter စတဲ့ American ကလှုပ်ရှားမှုတွေနဲ့ဆိုင်တဲ့ emoji တွေကိုလည်း Twitter ကအစောပိုင်းမှာထုတ်ခဲ့ပူပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကရင်ပြည်နယ်ကနေထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတဲ့သူတွေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေပါလာမှာဆိုတဲ့အတွက်ဒုက္ခသည်တွေအများပြားဝင်ရောက်လာနေတဲ့ Softmoy KI မဲဆရီယန်ကကျန်းမာရေးဝန်ထမ်းတွေကိုထိုင်းအာဏာပိုင်တွေကကိုဗစ်ကာကွယ်ဆေးအရှိန်မြှင့်ထိုးပေးနေပါတယ်။
မြန်မာဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေထိုင်းနိုင်ငံအတွင်းခိုးလုံနေထိုင်ခွင့်ပြုမှာမဟုတ်ဘူးလို့ထိုင်းကျွမ်းမာရေးဝန်ထမ်းတွေအတွက်ကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ကိုတောင်းရောက်ကြည့်ရှုခဲ့တဲ့ထိုင်းကျွမ်းမာရေးဝန်ကြီးအန်နူတင်ချန်ဗီရာခုကပြောပါတယ
် I feel pity for them I want them to be safe
ကရင်ဒုက္ခသည်တွေအတွက်စိတ်မကောင်းဖြစ်နေကြောင်းသူတို့ကိုဘေးကင်းစေခြင်းပြီးလူသားချင်းစာနာမှုဆိုင်ရာရာသင်ရထိုက်တဲ့အခွင့်အရေးတွေနဲ့အညီဆက်ဆံတာကိုလိုလားပါကြောင်းဒါပေမဲ့ထိုင်းနိုင်ငံတွေကိုဝင်လာခွင့်မပြုနိုင်ကြောင်းနဲ့လက်တလောကြုံတွေ့နေရတဲ့အခက်အခဲကရှောင်နိုင်ဖို့အတွက်ရောက်လာတဲ့ဆိုရင်တော့ကုညီထောက်ပံ့ပေးမှာဖြစ်ကြောင်းထိုင်းကျွမ်းမာရေးဝန်ကြီးကပြောပါတယ်ဒီကြောင်တိုက်ခိုက်မှုအပါအဝင်ကရင်ပြည်နယ်အတွင်းထိုးစစ်ဆင်မှုတွေပြီးခဲ့တဲ့သတင်းပတ်တွေကစလို့မြန်မာစစ်တပ်ကအရှိန်မြှင့်လှုပ်ဆောင်နေရာကြောင်းထိုင်းနိုင်ငံဘက်ကကရင်ဒုက္ခသည်တွေထောင်ထဲချီပြီးတော့ထွက်ပြေးလာတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တစ်ချိန်တည်းမှာပဲထွက်ပြေးလာတဲ့ဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကလက်မခံဘဲပြန်ပြီးတော့မောင်းထုတ်တယ်။နေဆက်မှာရောက်နေတဲ့ဒုက္ခသည်တွေအတွက်ပေးမဲ့အကူအညီတွေကိုထိုင်းအစိုးရကအကန့်အသတ်နဲ့သာခွင့်ပြုနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရှင်။အိန္ဒိယတောင်ကိုရီးယားနဲ့ထိုင်းနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနှုန်းမြင့်တက်လာနေပါတယ်။ကာကွယ်ဆေးထိုးပေးဖို့အစီအစဉ်တွေနှောင့်နှေးနေတာကြောင့်အာရှမှာကပ်ရောဂါအခြေအနေပိုပြီးတော့ဆိုးလာနိုင်တဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိနေပါတယ်။ကြာသာပတေးနေ့ကအိန္ဒိယမှာကူးစက်သူ 32,000 ကျော်ရှိပြီးဒါဟာဒီသတင်းပတ်ထဲမှာတရက်ထဲကူးစက်မှု 3,000 အထက်ရောက်တာ၃ရက်ရှိပြီဖြစ်ပါတယ်။အာဏာပိုင်တွေကတော့လူစုလူဝေးလှုပ်တာနဲ့လူတွေနှာခေါင်းစည်းမဝတ်ဆင်ကြတဲ့အပေါ်မှာအပြစ်တင်နေကြပါတယ်။အခုအိန္ဒိယကကူးစက်မှုတွေမှာဗီဇပြောင်းလာတဲ့ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုပိုပြီးတော့များလာတာကိုလည်းတွေ့ရပါတယ်။တောင်ကိုရီးယားမှာလည်းကြာသာပတေးနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်သူ900လောက်တွေ့ခဲ့ရပြီးဒါဟာဇန်နဝါရီနောက်ပိုင်းကူးစက်မှုတော့အများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့မနေ့ကတရက်ထဲမှာယောဂါကူးစက်သူ405ယောက်တွေ့ခဲ့ပါတယ်။ထိုင်းကပြည်ရင်းကူးစက်မှုတွေထဲမှာဗြိတိန်နိုင်ငံမှာစပီးတွေ့ခဲ့တဲ့ကူးစက်လွယ်ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်ထားတဲ့သူ24ယောက်ရှိတာကိုတွေ့ခဲ့ရပါတယ်ရှင်။တရုတ်နိုင်ငံကကိုဗစ် -19 ကာကွယ်ဆေးတွေဝယ်ယူဖို့တရုတ်နဲ့ဆွေးနွေးနေတယ်လို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဘူရီကူနန်ဒီစာဒီခေနာဗုဒ္ဓဟူးနေ့ကပြောပါတယ်။အိန္ဒိယကမှာထားတဲ့ AstraZeneca ကုမ္ပဏီထုတ်ကိုဗစ်ကာကွယ်ဆေးတွေတင်ပို့ပေးဖို့နောက်ကျနေတာကြောင့်ဒီကြားတဲ့လိုအပ်ချက်တွေကိုဖြည့်နိုင်အောင်တရုတ်နိုင်ငံထုတ်ကာကွယ်ဆေးတန်100လောက်ဝယ်ယူဖို့အင်ဒိုနီးရှားကစီစဉ်နေပါတယ်။လက်ရှိမှာတော့အင်ဒိုနီးရှားကအိန္ဒိယကမှာယူတဲ့ AstraZeneca ဆေးအပြင်တရုတ် Sinovac Biotech ကုမ္ပဏီထုတ်ကိုဗစ်ကာကွယ်ဆေးတွေကိုဇန်နဝါရီလကစပြီးတော့ထိုးပေးနေပါတယ်။အခုထိတော့အင်ဒိုနီးရှားကိုတရုတ်ရဲ့ Sinovac ကာကွယ်ဆေး56တန်ပေးပို့ပေးပြီးဖြစ်ပါတယ်။လက်ရှိအင်ဒိုနီးရှားမှာ COVID-19 ကူးစက်သူ 1.5 သန်းကျော်နဲ့သေဆုံးသူ 4,200 ကျော်ရှိပြီးအခုထိကာကွယ်ဆေးထိုးပြီးတဲ့သူက 9 သန်းကျော်ရှိပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အမတ်များစံအောင်တို့ကြီးညာပြီးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးသွားတော့မှာဖြစ်ပါတယ်။ရင်ဆုံးတော့သခိုင်းတိုင်းဒဇယ်မြို့နဲ့နိုင်ငံတော်ကဆန္ဒပြပွဲအခြေအနေတွေကိုပြောပြပေးကြပါမယ်။ဆရာနာသိန်းတော်ကိုအင်အားအမြောက်များနဲ့ဆန့်ကျင်ဆန္ဒပြခဲ့တဲ့သခိုင်းတိုင်းဒဇယ်မြို့တပိတ်စစ်ကြောင်းကိုဧပြီလ9ရက်နေ့ညနေပိုင်းကစလို့စစ်တပ်ကပစ်ခတ်ဖြိုခွဲတာကြောင့်17ရောက်တည်ဆုံးပြီးတော့အများပြားဒဏ်ရာရခဲ့ပါတယ်။ကြီးတက်ဆန္ဒပြပွဲတွေဆက်ရှိနေတဲ့ပဲခူးမြို့မှာဆိုရင်လည်းဆန္ဒပြပွဲတွေကိုမောင်းသူမဲ့ drone တွေနဲ့စောင့်ကြည့်ထောက်လန်းနေပါတယ်။ရန်ကုန်ကလာတဲ့သတင်းပြည်စုံကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဆီယနာဒီမှုကိုစန့်ကျင်ဆန္ဒပြပွဲတွေမှာပြည်သူအများပြားပါဝင်ခဲ့တဲ့စကိုင်းတိုင်းဒေသကြီးဒဇယ်မြို့ကိုမနေ့ AB9 ရက်ညနေပိုင်းကတည်းကစတင်ပြီးညလုံးပေါက်စစ်တပ်နဲ့ရဲကပစ်ခတ်ဖြိုခွင်းခဲ့ပါတယ်။ပစ်ခတ်မှုကြောင့်17ယောက်သေဆုံးခဲ့တယ်လို့ဒဇယ်မြို့ကတူဦးက VOA ကိုအခုလိုပြောပါတယ်
။ညတော့ဖြစ်ကြတာဆိုတော့မပြီးဘူးပေါ့ဗျာ။နင်းနင်းနဲ့9နာရီလောက်မှအဲသူတို့ဒဇယ်အဝင်ဒီကရေမြောင်းနေပါနေနဲ့ဆိုတော့7နာရီဆို9နာရီလောက်ကျမှရှောက်သွားကြမှာတွေ့ရတယ်။ဒီကလေကစင်းပြီးဒီမှာရေညောင်းပြီးတဲ့မှာအလိုကြီးဒီညဆိုတော့သူ့ဘောကူတော့ဘာမှမသိရနဲ့ဒီတိုင်းနေရဘူးဒီနေ့ကိုနိုင်တော့မှစတင်အားလုံးကျွန်တော်တို့လူတွေက17ယောက်ကြာလူတွေက17ယောက်သူတို့စစ်သားက2ယောက်လေးကြာတာပဲအကြည့်ကြတော့သူတို့ကပြည့်တိုင်းနဲ့မလွယ်ဘူးဖြစ်နေလူတွေမှာတော့သူတို့ကချင်းသူတို့စစ်သားတွေကတွားချင်းအတွားပြီးတော့နိုင်ဟိုသူတို့အသာဆက်တဲ့ပေါက်စားလေးတွေနဲ့ဘယ်ဟိုမှမလုပ်ကြပါနဲ့ဆန်းနှမ်းမပြပါနဲ့ပြစ်မှာပါပြစ်မှာပါနဲ့ဩနေရလိမ့
်မနေ့ AB9 ရဲ့ညနေ3နာရီလောက်မှာဒဇယ်မျိုးတွေကိုစစ်ကားတွေဝင်လာပြီးပြစ်ခတ်လို့မျိုးကန်တွေဘက်ကလည်းလက်လုတူမီတနတ်တွေနဲ့ခုခံပြီးအပြန်အလှန်ပြစ်ခတ်ခဲ့ကြတာပါ nya lung paw pye khat phyu khwe khan ngin ya bi de naw di ngin ma raw myu re ma ngin tet ni de lu myu kan ga pyo ba de ma ni ga sit tet ne ye pye khat da chaung lu na u the song ge de ba go myu ma raw di ni le chi tet san na pya kwe set lut ja ba de sit tet ne ye win ma la nai aw san na pya tu ri ga khan tet lu a da si ri lut tha de magadi yak kwat ga khan tet ku Anabani Baga, drawing in a song jigerelu, Mugan to Uga, Piovare.
Talaga were Nakusho Gekana, Manaki the Haloke, Shinayani, Yakuna, Guerra, Haloke, Najalusi, Shinayani, or Send I Love You to Nyatabi to Lubade. Although Drua, one who boots and Ruachin, I give Mala, one who boari, who knows I'm meeting over Loka, Najabi of Lumiari. This in Emia, I generally see there on the Biro.
အဲ့ဒီခံတက်ရှိဖြစ်တယ်တဲ့မကတိခံတက်ဖြစ်တဲ့အားရှိအစကရှိတဲ့အနေပြီးတော့ဒရုန်းနဲ့ဒရုန်းကတော့အဆင်မပြေပါတနည်းဦးနှစ်ကြောင်းလောက်ကျွန်တော်တို့ပေါ်နေဖြစ်ပြပြီးတော့ကျွန်တော်တို့၄ကွာနဲ့ဒီတနက်နဲ့ဆန်းပစ်လို့မပြီးတော့ကြွာဝရနေပြီးတော့တနည်းနှစ်ကြောင်းပေါ့နော်ကျွန်တော်တို့အချိန်ကြီးကက်ခတ်ပြီးတော့နေတယ်ဘယ်နေ့ဝင်လဲတော့ကျွန်တော်တို့မသိသေးပါဘူးညီမလေးငယ်မြောက်
နာမှာစုပြီးတော့အဲ့နာမှာခောက်ခွဲဆိုင်နာထဲမှာ၃ရောက်အဲ့နာဆိုင်ငယ်ဝက်ရှော့ဆိုင်နဲ့ဆိုင်ရှိမှာပေါ့၂ရောက်ဆိုင်ငယ်စီးလာတဲ့လူ၄ရောက်ပေါ့အဲ့လိုမျိုးဖမ်းတာပြီးတော့တွေးလာလူဖမ်းပါတဲ့သဘောရှိတယ်ခောက်ဆဲဆိုင်မှာထိုင်စားနေတဲ့၃ရောက်ကျဲအဲ့တော့ဆိုင်ကယ်ဝက်ရှော့ထဲမှာရှိတဲ့၂ရောက်ရယ်ဆိုင်ကယ်စီးလာတဲ့၂ရောက်ကိုအဲ့ရဲရဲနဲ့စတားအဖွဲ့ဖမ်းလိုက်တာ
စစ်တပ်ရဲ့ပြစ်ခတ်ဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲရန်ကုန်မန္တလေးမော်လမြိုင်မိုးကုတ်ဖားကန့်မြင်းကြံတပည့်ရင်လက်ပတောင်းရေဦးဖြူဖအံပကူးဒိုက်ဦးကတာတီဘောတဝဲစတဲ့မြို့တွေမှာဗန်တပိတ်ဆိုင်ကယ်တပိတ်လမ်းလျှောက်တပိတ်ပျောက်ကြားတပိတ်စသဖြင့်ပုံစံစုံဆန္ဒပြမှုတွေနေ့စဉ်မပြတ်ဆက်ရှိနေပါတယ်တရုတ်နိုင်ငံကစစ်ကောင်စီကိုထောက်ခံနေတာတွေရပ်ဖို့ရည်ရွယ်ပြီးတရုတ်သမ္မတရှီကျင်းဖင်ရဲ့ဓာတ်ပုံနဲ့တရုတ်အလံတို့ကိုမီးရှို့တဲ့လှုပ်ရှားမှုကိုလည်းရန်ကုန်မန္တလေးကြိုက်ထုံနဲ့ဒေသတချို့ကလူငယ်တွေဥဆောင်ပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံတွမ်းမှာစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်သေဆုံးသူ600နီးပါးရှိလာပြီးအများစုကအသက်20ကျော်အရွယ်လူငယ်တွေဖြစ်တယ်လို့သေဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်ပါတယ်ခင်ဗျာ
သခိုင်းတိုင်းဒဇယ်နဲ့နိုင်ငံတော်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုကိုချောချောသိန်းပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ရန်ကုန်ဘက်ကအခြေအနေကိုလည်းပြောပြပေးကြပါမယ်။ရန်ကုန်မြို့ကຫນွေဦးတော်လန်ရေးဆန္ဒပြသပိတ်ဒီအချိန်ကာလနှစ်လကျော်လာချင်းအထိအားကောင်းနေသေးဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကိုလက်နက်ကင်တွေဘက်ကအကြမ်းဖက်ဖိနှိပ်တာတွေကြောင့်ပြည်သူတွေဘက်ကထိတ်တိုက်မတွေ့တော့သလိုလက်နက်ကင်တွေဘက်ကလည်းကင်းမုံဆောင်ခြောက်လန့်တာတွေရှိနေပါတယ်။ဒါပေမဲ့လည်းအာဏာရှင်စနစ်ကြာဆုံးရေးအတွက်ရတဲ့နည်းနဲ့ဆန့်ကျင်ကြတဲ့ရန်ကုန်ကလာတဲ့သပိတ်ချင်းတွေကိုမတ်စုမုံကပြောပြပေးမှဖြစ်ပါတယ်
။အာဏာသိမ်းခဲ့တဲ့စစ်အုပ်ချုပ်ရေးကောင်စီလက်အောက်ခံစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်ပစ်ခတ်မှုတွေကြောင့်ຫນွေဦးတော်လန်ရေးမှာကြာဆုံးခဲ့ရသူတွေကိုဆက်လက်ဆန္ဒပြနေတဲ့လူငယ်တွေကပန်းနေနဲ့ဂုဏ်ပြုပေးခဲ့ကြတာပါ။ကြာဆုံးသွားသူတွေရဲ့ခြေလမ်းတိုင်းကိုမမေ့နိုင်သလိုရှေ့ဆက်ပြီးတော့ရှောက်လန်းကြမဲ့သူတွေရဲ့ခြေလမ်းတွေမှာလည်းပန်းနေပွင့်စေဖို့အတွက်ကြီးရွယ်တဲ့ဒီလှုပ်ရှားမှုကိုရန်ကုန်မြို့နေရာတော်တော်များများမှာဆင်နွှဲခဲ့ကြပါတယ်။အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်တွေကိုလက်နက်ကိုင်ကြမ်းဖက်ဖြိုခွဲတာကြောင့်ကြာဆုံးသူတွေနဲ့ဒဏ်ရာရသူတွေဖမ်းဆီးထိန်းသိမ်းခိုင်လိုက်ရသူတွေများလာတဲ့နောက်မှာတော့ဆန္ဒပြသူတွေကပျောက်ကြားပုံစံနဲ့တပိတ်မျိုးစုံဆက်ပြီးဆင်နွှဲလာကြပါတယ်။လမ်းပေါ်ထွက်ပြီးတော့ဆန္ဒပြတာလက်နက်ကိုင်တွေနဲ့ထိတ်တိုက်ရင်ဆိုင်တာကိုရှောင်ကျဉ်ခဲ့ကြတဲ့လူငယ်တွေဟာအာနာရှင်တော်လိုက်ရဲ့အတွက်ကြိုတင်ပြင်ဆင်မှုတွေနဲ့စနစ်တကျလှုပ်ဆောင်လာနေတယ်လို့လူငယ်တဦးက VOA ကိုပြောပါတယ
်။အခုကအချိန်မျိုးကြည့်နေရဗျအထွေမှုခံနိုင်ပါရင်လည်းအာနာတွေကြည့်ရလှုပ်တင်လာတယ်ဆိုတော့တို့ကတို့ဆက်လှုပ်သွားပါမယ်။ကျွန်တော်အနေနဲ့ကတော့ကျွန်တော်တို့ project တွေမှာဗျာပတ်စံတွေလိုက်ရှိတယ်၊နိုင်ကြတဲ့လူတွေပတ်စံပြည်တယ်၊လိုအပ်တဲ့လူတွေလိုက်ရှိတယ်၊ TV တွေမှာအလူပံတင်တယ်၊တို့လာပေးတဲ့ပတ်စံကြည့်တတ်တယ်ကျွန်တော်လိုအပ်တဲ့နေရာလိုက်လုပ်ပေးတယ်။ကျွန်တော်အနေနဲ့တော့ဒါပေါ့။ဟောပါဒီစနစ်တကျဖွဲ့လာတာအခုရှိရတဲ့အလုပ်တွေကျင်းပြဖွဲ့တာလည်းကျွန်တော်တို့ကလုပ်နေတယ်လို့လည်းလုပ်လို့မရဘူးပြောခွင့်လည်းမရှိဘူးကျွန်တော်ကတော့ဒီတိုင်းရှိကြတော့ဒီတိုင်းပဲသွားမှာပဲမရှိရှိတာလည်းတော့ရအောင်တိုင်ပါမယ
်အာနာသိန်းတာရပောင်း60ကြာလာတဲ့အချိန်ထိအာနာရှင်စနစ်ကိုပြည်သူတွေဘက်ကကန့်ကွက်ဆန့်ကျင်တာတွေရှိနေတယ်လို့စစ်အုပ်ချုပ်ရေးကောင်စီဘက်ကလည်းရက်ကွက်အလိုက်အုပ်ချုပ်ရေးမှူးခန္ဓာနဲ့အေဇရင်တိုင်ရမယ့်စနစ်ကိုမြို့နယ်တချို့မှာပြန်ပြီးကျင့်သုံးနေပါတယ်အခြေခံလူဒန်းစားအများဆုံးနဲ့ဆက်မှုစုံတွေရှိတဲ့မြို့နယ်တွေမှာနေထိုင်နေကြတဲ့အဆောင်တွေလုံသားတချို့ဟာဒီစနစ်တွေချာမှာအခက်တွေ့ပြီးတော့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်ပူပန်နေကြရတယ်လို့ကိုယ်တိုင်တွေ့ကြုံနေသူတဦးက VOA ကိုပြောပါတယ်
။မြန်ဖက်တရားဒီဘက်မှာတော့ဟိုအတန်းဆွင့်ပြောရဲအိမ်နေရတယ်အဲ့လိုမလုံခြုံဘူးပေါ့။အ အဲ့ဒီနေရာလဲတိုင်ရအောင်ငင်းဆိုးနေနေနေနေရကျွန်တော်ကမတိုင်ဘူးမတိုင်ဘူးဆိုရင်အဆောင်မနေရတော့ဒီတော့အတင်းတောင်းတော့လေပေးရတယ်အတင်းတောင်းတော့ပေးရတယ်အမှုမတိုင်ရင်သုံးသိန်းပါလိမ့်မယ်ဆိုတော့ဒီတော့တိုင်တော့တိုင်ရတယ်ငါတော့မဆိုးဘူးမဆိုးဘူးတချို့ရေးစီဒီယန်နေရှိရတချို့ရန်နန်းစီဒီယန်ပြန်ဖြစ်သွားလို့ရှိရဆိုးရုံနေပါလိမ့်ရှင်းနေတော့လဲဒါသူတို့ဝိုင်းရေးရပေါ့ကျန်တဲ့
အောင်ကမှာပုဂ္ဂလိပါပါဆရာအစိုးရဝန်ဆိုင်ရာရဲ့စီဒီယန်လုံးသားရဲ့ဒီရေရှိတော့မှုရှိတော့မယ်ပြောကျွန်တော်ဒီဘက်မှာဆိုလို့ရှိရင်လေကြုံရင်ကြုံလို့ကျွန်တော်ဒီမှာလူမဲ့တပိတ်ကြီးလုံးတယ်ထက်ခိုင်တပိတ်လုံးတယ်ကျွန်တော်အဲ့လိုပျောက်ကြားဆင်းနေတဲ့ဟောတိုက်ခိုက်နေရောမှာပဲအဲ့လိုငြိမ်သွားလို့တော့မရှိတော့အာနာရှင်စနစ်ကိုနီလန်းပေါင်းစုံနဲ့ကန့်ကွက်ဆန့်ကျင်နေကြတဲ့အထ များဆွဲခံထားရတဲ့မှာတော့မော်ရယ်နုပညာရှင်ပိုင်တကုံလည်းဒီကနေ့မနက်စောပိုင်းမှာနေမှာဖမ်းဆီးခံခဲ့ရပါတယ်ဆန္ဒပြသူတွေပေါ်မှာစစ်တပ်နဲ့ရဲကအကြမ်းဖက်အင်အားသုံးနှိမ်နင်းတာကြောင့်အာဏာသိမ်းပြီးတဲ့နှစ်လကျော်ကာလအတွင်းမှာပဲတည်ဆုံးသူက998ဦးထိရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ရဲ့ဧပြီလ9ရက်နေ့ကထုတ်ပြန်တဲ့စာရင်းမှာဖော်ပြပါရှိပါတယ်ဒါပေမဲ့ဒီရေးတက်ကတော့ AABBB ကကောက်ယူထားတဲ့တည်ဆုံးသူအရေးအတွက်သာဖြစ်ပြီးတကယ်တမ်းစစ်ကောင်စီရဲ့အကြမ်းဖက်မှုကြောင့်တည်ဆုံးခဲ့ရသူတွေဟာဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်ရှင်
။မတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့နိုင်ငံတော်ဝန်ကဒီဖမ်းဆီးမှုအခြေအနေတွေကိုလည်းပြောပြပေးကြပါတယ်။စေအုပ်ချုပ်ရေးကောင်စီဘက်ကအာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေမှာတက်ကြွစွာပါဝင်သူတွေအာဏာသိမ်းမှုဆန့်ကျင်တဲ့အမှုပညာရှင်တွေနဲ့အကြမ်းဖက်အာဏာဆန့်ကျင်ရေးဒီ CDM လို့ရှားသူအစိုးရဝန်ထမ်းတွေသူတို့ကိုအကူအညီပေးနေသူတွေကိုဖမ်းဆီးတာတွေခုရက်ပိုင်းမှာအချိန်မြင့်လှုပ်လာနေပါတယ်။တမတော်ပြုကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကကြီးနဲ့ဖမ်းဝရမ်းထုတ်ခံထားရတဲ့မော်တော်ပိုင်းတကွန်အပါဝင်ကြော်ကြားသူတချို့လည်းဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေမှာတက်ကြွစွာပါဝင်နေတဲ့သူတွေCDM လှုပ်ရှားမှုကိုအားပေးထောက်ခံတဲ့အမှုပညာရှင်တွေအပါအဝင်စစ်ကောင်စီကိုစန့်ကျင်ကန့်ကွက်သူအယောက်300ထက်မနည်းကိုတက်မတော်အကြီးညိုပြက်အောင်လှုံ့ဆော်ပြောဆိုမှုဂုံတိခါချဆင်းအောင်ဝါဒဖြန့်မှုဆိုတဲ့ပုံမှန်905ကကြီးနဲ့တရားစွဲနိုင်ဖို့ဧပြီလ3ရက်နောက်မှာစပြီးဖမ်းရမ်းတွေထုတ်ပြီးရှာဖွေဖမ်းဆီးလာပါတယ်။မြို့နယ်ရက်ွက်တွေအတွင်းညတိုင်းလိုလိုစစ်တပ်ကဝင်ရောက်ဖမ်းဆီးနေတာပါဆီယနာသိမ်းမှုကိုလူသိရှင်ကြားဆန့်ကျင်ပြီးတက်တော့ကြွကြွလမ်းပေါ်ထွက်ဆန္ဒပြခဲ့တဲ့မော်ဒယ်ပိုင်တကွန်လည်းဒီကနေ့ဧပြီလ8ရက်မနက်9နာရီလောက်ကမြောက်ဒဂုံနေအိမ်မှာဖမ်းဆီးခံလိုက်ရတယ်လို့အမှုလိုက်ပေးဖို့မိသားစုကတာဝန်ပေးထားတဲ့သူ့ရဲ့ရှေ့နေဒေါ်တင်စာဦးကဖျွေကိုပြောပါရယ်စစ်ကား8စီးအင်အား90ကျော်နဲ့လာရောက်ဖမ်းသွားတာဖြစ်ပြီးဖမ်းခံရတဲ့အချိန်မှာအတော်လေးကျန်းမာရေးချို့တက်နေပြီးငှက်ဖျားရောဂါကြောင့်အိပ်ရာထဲလဲနေတယ်လို့ပြောပါရယ်ပိုင်တကွန်ကိုလက်ရှိစစ်အုပ်ချုပ်ရေးကောင်စီဘက်ကမြို့နယ်အတော်များများမှာပုံမှန်905ကကြီးနဲ့တရားစွဲပြီးအမှုဖွင့်ထားတာရှိတယ်လို့သူရဲ့ရှင်တွေကပြောပါရယ်။လက်ရှိတရားရင်ဆိုင်ဖို့ဆောင်ရွက်မှုတွေကိုနောက်ပိုင်းမှသာထုတ်ပြန်ပြောဆိုမယ်လို့ရှင်တွေကပြောပါရယ်
။ဒီမှာဒီနေ့ live ဆုံးတယ်။ဘာလို့ live ပုံကိုဒီမှာအခုလက်ရှိကြားကြတာတော့ကျမရင်းညတွေကတွဲခေါ်သွားလို့မိန်းမတို့ဖေးလို့မသိစမှုခေါ်သွားတယ်လို့ကြားထားတယ်။အဲဟိုဘယ်လိုဆက်ပြီးဖြစ်နေတယ်တော့မသိကြနောက်ဆုံးကျမတို့ဖြစ်ကြရတဲ့အဖြစ်ပေါ့နော်။သူ့ကိုတော့ကျမတို့ဒီမှာတော့ဟိုကျောင်းဆန်နိုင်ငံကတော့အဲစခေါ်သွားပြီဆိုရင်တော့စစ်စစ်ညနေနဲ့တတိယဒီမိုဒီဇက်စနာရေးဖြစ်ပြီးတော့သူတို့အားလုံးကတကယ်ဆိုတော့ဒီဒီပြည်နယ်တွေလို့သူတို့ပုံမှန်ကစိုက်ရပုံမှန်တယ်ပေါ့နော်။ဆန်းကျန်တော့မြောက်ဘက်မှာဖြစ်နေတဲ့သူ့ပထမရင်ဆွဲထားတဲ့ဆမ်းမတ်ထုတ်ခံတာလည်းမျိုးတွေကတခြားမျိုးတွေရှိတာကိုကျမရင်တော်တော်မကောင်းသူကမပြားနဲ့တော်တော်ထိတာလေ
။ဧပြီလ9ရက်ည8နာရီတတင်းမှာ905ကကြီးနဲ့တရားစွဲဆိုခံရတဲ့စည်ရင်ကိုစီအုပ်ချုပ်ရေးကောင်စီကထုတ်ပြန်ခဲ့တာမှာပိုင်ဒဂွန်ပါဝင်ခဲ့ပြီးတဲ့နောက်မကြာခင်မှာပဲဖမ်းဆီးခံရတာဖြစ်ပါတယ်။အခုဆိုရင်တော့ပုံမှန်905နဲ့ဖမ်းဝရမ်းထုတ်ခံထားတဲ့ထင်ရှားကြော်ကြားသူတွေထဲမှာလူမင်းရဲတိုက်ဝင်းမင်းတန်းနဲ့ပိုင်ဒဂွန်တို့ဖမ်းခံထားတာဖြစ်ပြီးစာကနာကိုတော့ဘာကြောင့်ဖမ်းခံရတယ်ဆိုတာစစ်ကောင်စီဘက်ကသတင်းမထုတ်ပြန်သေးပါဘူး။ဒီလိုလူသိများကြော်ကြားသူတွေအပြင်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြမှုတွေမှာတက်တက်ကြွကြွပါဝင်တဲ့သူတွေကိုလည်းစီအုပ်ချုပ်ရေးကောင်စီဘက်ကဖမ်းဆီးတာတွေအချိန်မြင့်လှုပ်ဆောင်လာနေပါတယ်။နေရာတော်များမှာအာဏာသိမ်းမှုဆန့်ကျင်ဆန္ဒပြမှုတွေမှာပါဝင်တဲ့သူတွေဆန္ဒပြပွဲမှာလက်နက်ကင်တပ်ဖွဲ့တွေရဲ့ဖြိုခွင်းမှုတွေကိုကာကွယ်တဲ့သူတွေကိုပိုက်စိတ်တဲ့ရှာဖွေဖမ်းဆီးတာတွေလှုပ်လာနေတာပါရက်ခွက်တွေတိုင်းမှာရှာဖွေမှုတွေခက်စိတ်စိတ်လှုပ်လာပြီးပြည်သူတွေဘက်ကကာကွယ်ရေးလှုပ်ဆောင်ပေးနေတဲ့သူတွေကိုဓာတ်ပုံတွေပြပြီးရှာဖွေလာတာကြောင့်တချို့ထွက်ပြေးနေကြတယ်လို့တချို့ကတော့ဖမ်းဆီးခံလိုက်ရတာတွေရှိတယ်လို့တောင်ငုံမျိုးနယ်ကဆန္ဒပြပွဲတွေမှာလနကန်တွေဘက်ကဖြိုခွဲလာရင်ဆနာပြပြည်သူတွေကိုကာကွယ်ပေးနိုင်ဖို့ဖွဲ့ထားတဲ့ကာကွယ်ရေးအဖွဲ့ဝင်တူကပြောပါရယ်
။ဟုတ်မနေ့ကဆိုရင်ကျွန်တော်အဖွဲ့ထဲကပြောဆိုရင်ဒီလိုပဲ အဲဒီနေ့တော့ဒီနေ့ဆရာဆရာလာရတော့အဲ့ဒါကိုခြေကနေစကားပြန်ကြားပြီးတော့ခြေကိုစိုက်ကြောပုံစံကြားလိုက်တယ်။နောက်ဆက်ရရင်တော့ဒါမျိုးအဖိုင်ကနောက်ပြောက်ကြတော့ဒီနေ့မှတော့တယောက်တော့ဆိုင်ခံရကြ။ဒါကတော့ဒီနေ့မှတော့ပါသွားရဲ့။အဲဒီနေ့ညာဆိုင်ခံရတော့တော့နောက်ဆက်ရတော့ရှောင်းရအောင်။အခုကတော့ဒီကျွန်တော်ဆန္ဒပြဖို့ရမရှိရကြ။ဒါတော့မဟုတ်ဘူး။အဲဒီပြုလို့လာချရရင်ဒီထိမှဆင်းကောင်းရတယ်ဆိုကြွေးဒီဟိုမျိုးဖြစ်ပြကြရဲ့အရှိန်ကအဲ့အောင်မပြရင်စကားနဲ့လက်တွေ့တူခေါ်ရတယ်ဆိုတော့အဲ့လောက်ပဲကြည့်ရတယ်စကားဖန်နိုင်ငံက
နေမျိုးတွေအတော်များများမှာလဲဆေးဥချွေးကောင်စီဘက်ကဖန်စီမှုတွေကိုစက်တိုက်တိုးလှုပ်ဆောင်နေတာပါCDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေအတွက်အင်အားထားတဲ့ဒေသခံတွေကိုဖိအားပေးနေတာကြောင့်အတော်လေးခက်ခဲခဲခဲတင်းရှောင်နေရတယ်လို့ချင်းပြည်နယ်အတွင်းမှာတာဝန်ထမ်းဆောင်နေတဲ့အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေမှာတက်ကြွစွာပါဝင်နေသူတို့ကပြောပါတယ်
အခုကျမအပါဝင်တော့နော်ပထမဦးဆုံး600ကျော်ကျမငန်းအနာကကြီးနဲ့ဝရန်ထုတ်ထားရပေါ့နော်အထုတ်ထားတဲ့ခါကျတော့ကျမကိုယ်တိုင်မှကိုရှောင်နေရတယ်ဒီမှာပါဝင်ထုတ်ရှားတဲ့ဒီကုန်လုံးတွေဆိုနောက်ထပ်ဝရန်ထုတ်ပြီးတော့တိုက်ပြီးတော့ရှားရပေါ့နော်ဒေါ်လာစင်မှာမနေ့ကပရာရှိကြပေါ့နော်ဒီမှာရှိရဒီစပရာရှိကြအခုနဲ့ဒီနေ့ရှိအောင်ဖန်ဆင်းထားတဲ့ပုံစံမျိုးအခုကျမတို့ကဘယ်လိုဖြေပေးလာလဲဆိုရင်ကျမတို့ကစာနေထမ်းဖို့ပေါ့နော်။နောက်ဒီနေ့ရဲ့ patient တွေကအဆင်ပြေတော့ဘူးလေအဆင်မထားဘူးပေါ့။ဒါမျိုးကိုဖြေနေနေတယ်။သူကပေါင်းပြီးတော့ခဏခဏဖြေပေးလာလို့ပေါ့နော်။ဒီနေ့ကိုဖြေပြီးတော့ဒီကားလေးဖြည့်ပစ္စည်းတွေဖြည့်ပြီးရှင်းရတာဒါမျိုးတွေကလောက်တာ။
အနာသိန်းနာဆာကစစ်ကောင်စီတက်လာပြီးတဲ့နောက်လက်ရှိဖမ်းဆီးခံထားသူပေါင်းကတော့2900နီးပါးရှိနေပြီဖြစ်ပါရဲ့ရှင
်။မက်ခင်ပြည်တွေပြောပြတော့တာပါအခုတစ်ခါတော့ပြည်တော်စုလွတ်တော်ကုစားပြုကော်မတီ CRPH နဲ့ဆိုင်တဲ့တရင်ကိုပြောပြကြပါမယ်။ CRPH ပြည်တော်စုလွတ်တော်ကုစားပြုကော်မတီအနေနဲ့ကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာရန်တရား IIMM အကြီးအကဲနဲ့ဥရေကျိုးဆောင်အဖွဲ့ကနေတဆင့်ဗဟုသုနေမှာတွေ့ဆုံဆွေးနွေးခဲ့တာကအရေးပါတယ်လို့ CRPHကုလကိုယ်စားလှယ်ကဆိုပါတယ် CRPH ရဲ့ကုလသမဂ္ဂဆိုင်ရာမြန်မာအထူးကိုယ်စားလှယ်ဒေါက်တာဆော့ဆာကနိုင်ငံတကာမှာတရားဝင်အရေးပါတဲ့ IIMM အဖွဲ့အတွက်မြန်မာစစ်တပ်ရဲ့နိုင်ငံတကာပြစ်မှုမြောက်ကျူးလွန်မှု3သိန်းနီးပါးကိုအထောက်အထားခိုင်ခိုင်လုံလုံနဲ့ပြောပြနိုင်ခဲ့တယ်လို့ဆိုပါတယ်အပြည့်စုံကိုတော့ကိုမင်းကမေးမြန်းတင်ပြထားပါတယ်ဗျာ
ဆွေးနွေးပွဲရဲ့အရေးပါပုံကိုဒေါက်တာဆော့ဆာကအခုလိုဆက်ရှင်းပြပါတယ
်ဒါကတော့ကမ္ဘာကုလသမဂ္ဂရဲ့အတိမပြုအဖွဲ့စည်းထားတဲ့အဖွဲ့ဆိုတော့ဒါအင်မတာမှအရေးကြီးတယ်အခုကျွန်တော်ဒီဆိုင်နေရတဲ့ပြဿနာကမြန်မာနိုင်ငံပြဿနာလို့ပြောပေမဲ့လည်းကမ္ဘာရဲ့ပြဿနာဖြစ်လာပြီဒါကြောင့်မလို့ဒီစီးပိုချုပ်တီရဲစဲမှုနဲ့တပ်ဖြတ်မှုနဲ့ဒီ atrocities crime against humanity human rights violation တဲ့အလုပ်ကကမ္ဘာအတွက်အရေးကြီးလာတဲ့ဥစ္စာဖြစ်နေဆိုတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်တရွေငှားထားတဲ့ legal team ကနေပြီးတော့ဒီVotera Fita Law Firm ဥပဒေပညာရှင်အဖွဲ့ကနေပြီးတော့ဒီ IIMM တာမကနိုင်ငံတကာမှရှိတဲ့ဒီလိုဇာဆွေးမှုနဲ့ပတ်သက်ပြီးတော့လုံးနိုင်တဲ့ပြောနိုင်တဲ့အဖွဲ့စီအလုံးနဲ့လည်းကျွန်တော်ကိုစားဆက်တွေ့ဖွေရအတွက်ကျွန်တော်ပြောတဲ့အတိုင်းပဲသူတို့ကဒါကိုအစီအွေကိုလုပ်ချင်ဖြစ်ပါတယ
်ဟုတ်ကဲ့အဓိကပါတယ်ဆွေးနွေးခဲ့လေကိုဘက်ကလေ
အဓိကတော့ကျွန်တော်ဒီစီဘူချုပ်တီကရက်ဆက်မှုတပ်ဖြတ်မှုအမှုပေါက်ကကျွန်တော်လက်ထက်မှာကုစွေတော့2,500ကျော်နေပြီနော်။3,000ရမကြာခင်မှာဖြစ်သွားမှာ။စစ်ဘုချုပ်တွေက February 1ရက်နေ့ကနေပြီးတော့ဒီနေ့ April 4ရက်နေ့အကြာမှာပေါ့နော်။ဒီရက်ပေါင်း90နိဗ္ဗာန်တော့တွေ့မှာ။သူတို့ကျွလို့တဲ့အမှုပေါက်က3,000နိဗ္ဗာန်ရှိပြီ။ဒါနိုင်ငံတကာစာမျက်နှာမှာပြစ်မှုအဖြစ်နဲ့ယူဆလိုက်တဲ့ပြစ်မှုပေါက်ကအဲ့လောက်ထင်များနေပြီဆိုတာဟာလေစီဘူချုပ်တီကကောင်းကောင်းသူတို့နားလည်ဖို့တော့လိုပါလိမ့်မယ
်ဟုတ်ကဲ့အဲ့တော့ဒီအထောက်အထားတွေရဲ့ခိုင်လုံမှုအနေအထားကိုရောဘယ်လိုရှင်းပြပြမလဲ
ကျွန်တို့ကဒါအမှုတွေအလုပ်ကိုအခုဆိုရတော့မေပုံနဲ့တကွဒါကဘသူကလုပ်ပါတယ်ဒါကလုပ်ပါတယ်ဆိုတာပထဝီမေပုံကျွန်တော် Google Company ကနေပြီးတော့ခြေဆက်ပြီးတော့အင်္ဂလန်နိုင်ငံမှာရှိတဲ့ကျွန်တော်တို့အဖွဲ့အစည်းငါးဖွဲ့ကနေပြီးတော့မေပုံကိုဥမာရာကိုမှဆိုရတော့ဘယ်လားလဲဘယ်အိလဲအမှုကဘယ်မှာဖြစ်တယ်လဲစကားအစားပေါ့လောက်တီကျလာတီကျပြတော့ဖြစ်တဲ့အချိန်ဖြစ်တဲ့နာရင်ဖြစ်တဲ့တူနဲ့ဖြစ်တဲ့နေရာကအစားပေါ့နော်ကျွန်တော်လုံးဝလင်ညာလို့မရအောင်ကျွန်တော်စက်တလိုက်ကနေပြတော့ဒါရလို့ဟာလဲအကုန်လုံးကျွန်တော်ကဆွဲထားပြီးဖြစ်ပါတယ်အခုလူပေါင်း983ယောက်တတ်လိုက်ပြီနော်ဒီအာနာတိတ်စီကောင်စီက အဲ့ဒီလူပေါင်း900နဲ့80တို့အလုပ်ကိုနာမီကအစသူတို့ဘယ်နေရာမှာတားတယ်လဲဘယ်လိုတားတယ်လဲသူတို့မှာအကိုလို record စီပီတာဖြစ်တယ်ဆိုတော့အိမတာမှာအခေါထခိုင်ခိုင်လူလူနဲ့ဖြစ်သွားပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီအပေါ်မှာဒီ IMM WIWM အဖွဲ့ကရောဘယ်လိုမျိုးအကြောင်းပြန်ခဲ့တာရှိလဲ
ဒါကတော့ကျွန်တော်နေနဲ့က detail တော့ data ကိုတော့သုံးဖို့ပြောလို့မရပါဘူးဒါကတော့ကျွန်တော်တို့ဒီဖက်ကကျွန်တော်ငှားထားတဲ့နိုင်ငံတကာဥပဒေပညာရှင်အဖွဲ့အစည်းနဲ့သူတို့ဒီစူစားစစ်ဆေးရေးအဖွဲ့အစည်းတွဲဆိုပွဲဖြစ်နေတဲ့အတွက်ကြောင့်ဒါတွေအလုပ်ဟာလဲကျွန်တော် detail နဲ့ဆွေးနွေးလို့ဒီလိုမရတာလဲအပိုင်လဲနားလဲပေးပါဒါပေမဲ့လဲကျွန်တော်ပြောချင်တာကတော့စစ်ဘုတ်ချုပ်တွေကျွန်းလုံခဲ့တဲ့ပြမှုစစ်တမျှကိုကျွန်တော်ကလှုပ်ဝဲလို့မရအောင်နော်သူတို့လုံးဝလှုပ်ဝဲလို့မရအောင်ကဘာတီးတွားအောင်ကျွန်တော်ကချိန်ညာသွားမှာဖြစ်ပါတယ်ဘလောက်ရဲဆဲပါကြောင့်နဲ့မြန်မာပြည်သူလူထုကိုဘလောက်နှိမ့်ဆက်ပြီးတော့ငိပန့်ပြီးတော့လူမစာတဲ့စစ်ဘုတ်ချုပ်တွေဟာလူမစာတဲ့အလုပ်ကိုဘလောက်တိကျလုံခဲ့တယ်လဲဖေဗူလာ၃ရက်နေ့ကနေပြီးတော့ဆိုတော့ဒါကိုတက်တဲ့အထောက်အထားနဲ့ကျွန်တော်ကကဘာကိုပြောင်းဖြစ်ပါတယ်ကဘာလို့ပြောတဲ့အခါမှာနိုင်ငံတကာခုံရိုးပေါ့ ICC ပေါ့ပြီးတော့ဒါဟာလဲကျွန်တော်က ICC လား6တခုတည်းမဟုတ်ဘူးဒါကိုကျွန်တော်က lobby နဲ့ advocacy လုပ်တဲ့နေရာတိုင်းမှာဆက်ပြီးတော့အတိုးပြုသွားမှာဖြစ်ပါတယ်
ကိုဝင်းမင်းကဒေါက်တာဆော့ဆာကိုဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ် VOE ကနေ6:00နာရီနဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ31 32နဲ့51တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့မြန်မာရေး36ခုနားဆင်ရမှာပါအာဆီယံနိုင်ငံတွေထဲမှာရွေးကောက်တင်မြောက်ထားတဲ့အစိုးရကိုဖြုတ်ချပြီးဆရာနာသိမ့်တဲ့နေရာမှာထိုင်းနိုင်ငံဟာအကျိန်အများဆုံးဖြစ်ပါတယ်ဒါကြောင့်မြန်မာစစ်ကောင်းဆောင်ကလည်းထိုင်းရဲ့အကူအညီကိုလိုလားနေပါတယ်ထိုင်းမြန်မာနဲ့အာဆီယံအခြေအနေကိုဥအောင်ခင်ကကိုညံဝဲအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
ဆရာနာသိပ်ပြီးမကြမီတက်ချုပ်ကြီးမင်းအောင်လိုင်ကစာရေးပြီးအခုအညီတောင်းချောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ဂျန်နိုချာကဖေဖော်ဝါရီလ10ရက်နေ့ကထုတ်ပေါ်ပြောဆိုပါတယ်ဗိုလ်ချုပ်ကြီးပရာယုတ်ဟာ2014မှာဆရာနာသိမ့်ပြီး2019မှာကျင်းပတဲ့အကြံအပန်းရွေးကောက်ပွဲမှာအနိုင်ရလို့ဝင်ကြီးချုပ်ဖြစ်လာသူဟာတက်ချုပ်မင်းအောင်လှိုင်ရဲ့ဒီမိုကရေစီလမ်းစဉ်ကိုထောက်ခံတယ်လို့ပရာယုတ်ကပြောပါတယ်ဆီယနာသိပြီးနိုင်ငံရေးလှုပ်ရှားတဲ့နေရာမှာအန်တိုနီဘီဖြစ်တဲ့ထိုင်းဗိုလ်ချုပ်ကိုအခုညီတောင်းတာဟာရှေ့ဆောင်လမ်းပြလှုပ်ဆွေးခြင်းတဲ့သဘောဖြစ်နိုင်ပါတယ်အာနာသိန်းစစ်ကောင်စီခန့်တဲ့နိုင်ငံရေးဝင်ကြီးဦးဝင်းနမောင်လွင်ရဲ့ပထမဆုံးပြပခရီးဟာထိုင်းနိုင်ငံဖြစ်ပါတယ်။တက်ချုပ်ကြီးစာရေးအကူအညီတောင်းပြီးနှစ်ပတ်အတွင်းဥဝနမောင်လွင်ဖေဖော်ဝါရီလ24ရက်နေ့မှာဘန်ကောက်ကိုရောက်သွားပါတယ်။ဂါရဝပြုရင်ထိုင်းအတွေ့အကြုံကိုသင်ခန်းစာယူဖို့တွားရောက်တာဖြစ်ပုံရပါတယ်။ရွေးကောက်ပွဲနိုင်တဲ့အစိုးရကိုထိုင်းစစ်တပ်ကမကြာခဏဖြုတ်ချပေးမဲ့တန်ခတ်အရေးယူမခံရပါဘူး။ထိုင်းစစ်တပ်မှာဗိုလ်ချုပ်ဦးရေ1600ကျော်ရှိပြီးကြည်ဝါချမ်းသာစီစဉ်တိုးပွားနေတာဗမာစစ်ဘော်တွေသဘောကျစရာဖြစ်နေပုံရပါတယ်
။ထိုင်းစီဝိုင်းရေးသမားစစ်ဘော်ဟာဗမာအစိုးရဘာလို့လို့ဗမာဈေးကွက်မှာရိုက်စားလို့ရရင်ပြီးရောလို့သဘောထားကြပုံရပါတယ်။1988ချာတီချိုင်းအစိုးရလက်ထက်ကစပြီးဗမာဘူချုပ်တီရဲ့အကြိုက်လှုပ်ပေးပြီးရိုက်စားလို့တဲ့လမ်းစဉ်တီထွင်လိုက်တာပါ။မကြာခဏအာနာသိန်းနဲ့အစဉ်လာကြောက်ထိုင်းစစ်ဘုတ်ဟာကိုဂျိုးရှာယာမှာကျွမ်းကျင်လာပါတယ်။နေဆက်ကုန်သွယ်ရေး၊မှောင်ခိုလုပ်ငန်းစတဲ့စီးပွားရေးလုပ်ငန်းတွေမှာငွေပူရှာကြပါတယ်။နေဆက်ကုန်သွယ်ရေးကြောင့်ချမ်းသာသွားတဲ့ထိုင်းစစ်ဘုတ်တွေအများကြီးရှိပါတယ်။နိုင်ငံသားကစစ်ပစ္စည်းဝယ်ယူတဲ့အခါမှာလည်းကော်မရှင်ရကြပါတယ်။ထိုင်းစစ်ဘုတ်ဟာမြေယာအများအပြားပိုင်ဆိုင်ပြီးစီးပွားရေးလုပ်နေကြတာပါ။ဗမာစစ်တပ်မှာလည်းမြေယာသိမ်းယူမှုတွေရှိပေမဲ့ပိုင်ဆိုင်မှုကိုခံမှန်းတာမျိုးမရှိသေးပါဘူး။
မမစစ်ဘိုလ်ကိုအကြိုက်ပေးပြီးကိုချိုးရှာတဲ့နေရာမှာထိုင်းစစ်ဘိုလ်တွေဟာကျွမ်းကျင်ပါတယ်ဒီအချင်းဟာအာဆီယံအသင်းမှာအပြည့်သဘောဆက်ဆံရေးလမ်းစဉ်ဖြစ်လာပါတယ်အမျိုးသားရေးမူဝါဒနဲ့အပြည့်ပြည့်ဆိုင်ရာစံတတ်မှတ်ချက်ကိုလေးစားတဲ့ထိုင်းအစိုးရဟာဗမာအစ်စိုးရနဲ့ဆက်ဆံရေးအစီအမပြေဖြစ်တတ်ပြီးကိုချိုးစည်းဝေါ်အဓိကထားတဲ့ထိုင်းအစိုးရကသာဗမာအစ်အစိုးရနဲ့သူတော်ချင်းချင်းသတင်းလွှတ်တွေပေါင်းဖက်တွေ့ကြပါတယ်ထိုင်းအစိုးရအဆက်ဆက်ရဲ့မြန်မာပြည်ဆိုင်ရာလမ်းစဉ်ဟာစီးပွားရေးအကျိုးအမြတ်အတွက်နိုင်ငံရေးကစားတာသာဖြစ်တယ်လို့ထိုင်းနိုင်ငံရေးဌာနမှအသစ်40ကျော်အမှုထမ်းခဲ့သူ စူရာပေါင်ဂျာယာနာမကစာရန်ရေးဘူးပါလေ
။အာဆီယံအသင်းဝင်မြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာကိုအာဆီယံအသင်းကပဲဖြေရှင်းလိမ့်မယ်လို့နိုင်ငံတကာအတိုင်းအဝိုင်းမှာယူဆနေကြပါတယ်။ဗမာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ရက်စက်ရုပ်မှာတပ်ဖြတ်မှုတွေကိုနေ့စဉ်နေ့တိုင်းမြင်တွေ့နေရတဲ့အာဆီယံအသင်းဟာလက်ပိုက်ကြည့်နေလို့မရတော့ပါဘူး။ဒါကြောင့်ဆန္ဒပြသူတွေကိုပြစ်တက်နေတာတွေရပ်ဆိုင်းဖို့စင်ကာပူနဲ့အင်ဒိုနီးရှားအစိုးရတို့ကအတီးလင်းတောင်းဆိုလာပါတယ်။နိုင်ငံသားကဝင်ရောက်ဆွတ်ဖက်ဖို့အခွင့်အလမ်းမရှိဘူးလို့စင်ကာပူဝန်ကြီးချုပ်ကလည်းပြောပေမဲ့မြန်မာပြည်ကဆက်အာဏာသိမ်းမှုကိုအာဆီယံအသင်းရဲ့ပြည်ထနာအဖြစ်မြင်လာကြပါတယ်။အာဆီယံအသင်းဝင်တွေအားလုံးပါဝင်လှုပ်ရှားမယ်ဆိုရင်ထိရောက်နိုင်ကြောင်းစင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးတွေကမတ်လ26ရက်နေ့ကဂျကာတာမှာကြေညာပါတယ်။အာဆီယံထိပ်သီးညီလာခံခေါ်ယူနိုင်မှုကိုလည်းကြိုးပမ်းနေကြပါတယ
်။ဆက်အာဏာသိမ်းမှုကိုပြည်တွင်းရေးဆိုပြီးရှောင်ရှားနေလို့မရပါဘူး။ထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်ကပြည်တွင်းရေးလို့သဘောထားပြီးအများဆုံးယဉ်နီးထားတဲ့စင်ကာပူနဲ့အင်ဒိုနီးရှားကတော့လက်မခံနိုင်ပုံဖြစ်နေပုံရပါတယ်။မြန်မာပြည်မှာဆက်အာဏာသိမ်းတာကိုအာဆီယံအသင်းဝင်တွေအမျိုးမျိုးတုံ့ပြန်ကြပါတယ်။မတ်လ29ရက်ကကျင်းပတဲ့တမတော်နေ့အခမ်းအနားကိုထိုင်းဗီယက်နမ်နဲ့လာအိုစတဲ့အာဆီယံသုံးနိုင်ငံရဲ့ကိုယ်စားလှယ်သာတက်ရောက်တာကိုကြည့်ရင်အာဆီယံအသင်းမှာဆက်အာဏာသိမ်းမှုနဲ့ပတ်သက်ပြီးသဘောထားကွဲလွဲနေတာသိတာထင်ရှားပါတယ်။အနောက်တိုင်းကဒဏ်ခတ်အရေးယူလို့ဗမာစစ်ဗိုလ်တွေလျှော့ပေးတဲ့အစီအလာမရှိပါဘူး။ဒါပေမဲ့အပြည်ပြည်ဆိုင်ရာကဝိုင်းဝန်းပြားပင်းနေချိန်မှာတက်ချုပ်မင်းအောင်လိုင်းနဲ့ရင်းနှီးတဲ့ထိုင်းကောင်းဆောင်ပိုင်းကကြားဝင်ဆောင်ရွက်ပေးနိုင်ရင်မြမအရေးကိုလမ်းစာဖွင့်ပေးနိုင်လိမ့်မယ်လို့ယူဆသူတွေရှိပါတယ်။ဆန္ဒပြသူတွေကိုမြမစစ်ကောင်စီကနေ့စဉ်တပ်ဖြတ်နေတာဟာအာဆီယံအသင်းအတွက်မခုံးမတကောင်ကျောက်တလေလုံးပုတ်ရတဲ့အဖြစ်ကိုရောက်သွားနိုင်တာကိုလည်းသတိထားမိကြပုံရပါတယ်ခင်ဗျာ
။ကိုအောင်ခင်ရဲ့မြမအရေးသုံးသက်ချက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ကျမကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကဏ္ဍမှာအကျန်းဖက်ခံစိတ်ဒဏ်ရာကုထုံးကြောင်းကိုပြောပြထားပါတယ်။ဆန္ဒပြသူတွေတည်ကြည်ရတဲ့အထီးအကျန်းဖက်ပြစ်ခတ်မှုတွေကြောင့်ဖြစ်လာနိုင်တဲ့စိတ်ဒဏ်ရာကိုတူးချင်းသို့မဟုတ်အုပ်စုတစုချင်းပြုစုကူတာပေးတာတချို့ရှိတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘယ်လိုကူထုံးနေပါလဲဒီကြောင်းဩစတြေးလျအခြေစိုက်စိတ်ကျန်းမာရေးအထုကုသမားတော်ကြီးနဲ့မြန်မာစစ်တပ်ကတူတွေရဲ့ဂုဏ်သုဆောင်ပမောက်ခဒေါက်တာရေမွန်တင့်ဝေကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคဒီရကသူကသမားတော်ကြီးဂုံတုဆောင်ဘောမခဒေါက်တာရေမွန်တင့်ဝေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစစ်အာဏာသိမ်းပြီးမှဒီလူတွေသေချေရတဲ့အထိပေါ့နော်ပြစ်ခတ်ဖြိုခွဲမှုတွေပြင်းထန်လာတာကြောင့်ဒီစိတ်ဒဏ်ရာအထူးသဖြင့်တော့ဒီ PTSD အကြောင်းပေါ့နော်ပြီးခဲ့တဲ့တစ်ပတ်တုန်းကကျွန်တော်တို့ပြောခဲ့တဲ့နေရာမှာဒီလူအများစိတ်ဒဏ်ရာရမှုအတွက်ကုညီပံ့ပိုးမှုအကြောင်းကိုအဓိကထားပြောပြခဲ့ပါတယ်ဆရာဒီတစ်ခေါက်တော့ဆရာကြီးဒီလူတူးချင်းစီအတွက်ဘယ်လိုပံ့ပိုးကူညီနိုင်မလဲဆိုတာကိုအဓိကဆွေးနွေးမှာပေါ့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီး
အဲ့ဒါကတော့ဒီချင်းလည်းပဲပုစုတစုချင်းလည်းပဲဆိုလို့ရှိရင်တော့သူ့မှာရှိတဲ့အတွင်းစိတ်တွေကို systematically support လုပ်ပြီးတော့ပေါ်ထုတ်ပေးနိုင်ဖို့ကြိုးပမ်းပေးရမယ်ဒါတော့ therapeutic ခေါ်တယ်ပေါ့လေနည်းတွေရှိတာပေါ့လေ professional level မှာလုပ်လို့ဖြစ်တဲ့ကိစ္စတွေဖြစ်တာပေါ့တကယ်ကိုဒီကုလားပေါ့လေ PTSD post traumatic stress disorder ဒါတော့ဒေကနာရှိတဲ့လူတွေကနောက် flash back ဖြစ်နေကြပြန်မိကြဘူးအဖန်တလဲလဲပြန်ပြီးတော့မြင်ရောင်နေမယ်ကြားရောင်နေမယ်ညအီလိုမရဘူးခြောက်ချားနေတယ်ဂျင်တုံနဲ့ယောဂဖြစ်နေတယ်စိတ်ကကြနေတယ်သူရဲ့အမှုချက်နေရတဲ့အခါအရင်နဲ့မတူဘဲနဲ့ထူကြပြီးတော့ပေါက်ကွဲမှုခဏခဏဖြစ်တယ်စိတ်အကြောင်းတွေညံလို့အားကြီးကဖြစ်နေတယ်အဲ့ဒါကိုကျွန်တော်တို့က in therapy ပေါ့လေသူ့ကိုပြင်နာစွာနဲ့နားလည်ပြီးတော့သူ့ရဲ့ခံစားချက်ကို validity တုတ်ပေးနိုင်ရမယ်
ဟုတ်ကဲ့ဆရာဒီတရားဝင်ဖြစ်တဲ့ဖြစ်တိုက်တဲ့သဘောပေါ့နော်အတိမတ်ပြုလက်ခံနားထောင်ပေးတာမျိုး
ဟုတ်ကဲ့ therapist ဟုတ်ကဲ့သူကနော် former counselor တို့ therapist တို့ psychiatrist တို့ကသူ့ရဲ့ဦးခြင်းတော်လည်းကောင်းသူ့စိတ်ထဲမှာရှိတာကိုပြောနိုင်ခွင့်ပြောခွင့်ပေးတဲ့အမြင်နဲ့ကျတော့သူ့ရဲ့ feeling ကို ventilate လုပ်ပေးတာ
ဟုတ်ကဲ့ဆရာဒီဖွင့်အံထုတ်နိုင်အောင်ပေါ့နော်ခံစားရတာတွေကို
ဟုတ်ပါတယ်အဲ့ဒါကိုကျွန်တော်တို့သူ့ရဲ့ course of therapy နဲ့တုတ်ပေးမှာဆိုရင်ဖြည်းဖြည်းနဲ့သူ့ရဲ့အတွင်းမှာရှိတဲ့ခံစားချက်တွေအားဒါသူကတရားဝင်တယ်ငါတို့စီဆိုးတဲ့ဥစ္စာကစိတ်ကိုဆိုးအောင်ဆိုးလို့မရဘူးနော်ဒီလူတွေကိုအတိတ်ကံခံရတာငါမြင်နေတယ်သူအဲ့ဒီသဘောမျိုးလေးကိုသူ့စိတ်ထဲမှာရှိတော့ပေါ်ကျူးနိုင်အောင်ပံ့ပိုးပေးရမယ်အဲ့တော့တကယ်လို့ therapist တွေဘာတွေနဲ့မလုပ်နိုင်တဲ့အနေအထားမှာအများနဲ့ဖြစ်နေဆိုလို့ရှိရင်မိတ်ဆွေအပေါင်းအသင်းရှင်မင်းနဲ့လူယုံကြည်စိတ်ချတဲ့လူက ်မြင်းသားဆိုတာနဲ့သူပြောချင်တဲ့စကားကိုပြောလို့ရအောင်ဖန်တီးပေးပြီးတော့သူ့ကိုမှန်မှန်လေးစကားပြောနေပေးပြီးသူ့ရှင်ထဲမှာရှိတဲ့ခံစားချက်တွေကိုထုတ်ပေါ်ပြန်လုပ်နေရမယ
်ဟုတ်ကဲ့ဆရာဒီနေရာမှာနောက်သတိပြုတင်တာရောရှိသေးလား
အဲ့ဒီအချိန်မှာဒီလူတယောက်ကစိတ်ကြကြတဲ့ယောဂါကြီးတွေဖြစ်သွားတယ်အဲ့ဒါလေးလေကျွန်တော်တို့နည်းနည်း watch လုပ်ရမယ်တကယ်လို့အရန်စိတ်ကြကြနေပြီးငိုကြွေးပြီးတော့ညလည်းမအိပ်နိုင်တော့ဘူးအစားတော့လည်းမစားတော့ဘူးအဲ့လိုဆိုရင်အဲ့ဒီကိုပို့ပြီးတော့ကျွန်တော်အနည်းကကုသပေးဖို့တွေးပါတယ်။ဘာလို့ကြောက်လို့ဆိုတော့ဒီ PTSD ဆိုတဲ့ယောဂါနဲ့ Major Depression စိတ်ကြယောဂါဝေဒနာကြီးတဲ့ဒါတော်တော်လေးကိုညင်းညစ်ဆက်တွေးရပါလာတဲ့အချို့ဆိုလို့ရှိရင်လုံးလုံးဖြစ်တယ်ပေါ့လေ။အချို့ကလည်း PTSD ဆိုတဲ့ယောဂါနဲ့ Anxiety ဆိုတဲ့ခြောက်ခြားတဲ့စိတ်ပူပန်တဲ့ယောဂါနဲ့ဆက်တွေ့တာရှိတယ်။နောက်ခါကျဒီလို Trauma ရတဲ့လူခါကျတော့လူတွေကသက်သာမှုရအောင်သူရှာလို့ပေါ့ဗျာ။ဥပမာရိစမှုရှိလို့ဆိုရင်အိမ်ဆေးတောက်ပြပေါ့နော်။ရနိုင်မယ်ဆိုလို့ရှိရင်ယောက်ျားတွေကလည်းဆိုလို့ရှိရင်လည်းဒီချင်းကမှခံစားရတာကိုပြည်ရောက်အောင်အရက်ပြီးသားသုံးတာတို့ဆေးသုံးတာတို့ဖြစ်ပေါ်နေတယ်။အဲ့ဒီကနေပြီးတော့ဆေးဆွဲတာတို့အရက်ဆွဲတာတို့ဖြစ်ပေါ်နေတယ်။အဲ့ဒါလေးကိုကျွန်တော်ကအငင်းကျဉ်နဲ့ကြည်တန်ကြည့်တော့မှလိုအပ်တဲ့နေရာမှာလိုထောင်ပြီးတော့လိုအပ်သလိုကျွန်တော်ကကုသပေးဖို့လိုပါတယ်။ဆိုတော့ကျွန်တော်ကတော့အထူးကုသပေးနိုင်တဲ့ specialist psychiatrist psychologist ရှိတယ်ကျွန်တော်ကောင်းတော့ပေါ့လေ။အဲ့ဒါမျိုးမရှိဘူးဆိုတော့ trauma counselor
ဟုတ်ကဲ့နားထောင်တိုင်ပင်ဆွေးနွေးနှစ်သိမ့်ပေးတဲ့သူပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီစားဝင်နားတဲ့သူတွေကဒီတော့ဝိုင်းကျူးစုပြေဖို့တို့ရတယ်။အဲ့ဒါမှမရှိဘူးဆိုတော့ကိုယ့်ရဲ့အရက်ထက်မှာကိုယ်ချင်းရင်ဒီ PTSD ဆိုတဲ့ခါကတကယ်ရှိတယ်။ PTSD ကဒါမျိုးဖြစ်နေပြီးတော့လေ့လာပြီးတော့နားတဲ့သူတွေကဝိုင်းပြီးတော့ပံ့ပိုးပြီးတော့တယောက်နဲ့တယောက် support တို့ပေးတယ်။ဒီနဲ့တည်းကူညီနိုင်တယ်။နောက်တစ်ခုက PTSD ဖြစ်တဲ့သူတွေကနော်တစ်ချိန်တစ်ခါမှာကျန်တဲ့တွေးထောင်တဲ့ခါမှာသူတို့ချင်းချင်း group therapy လို့ခေါ်မျိုးပေါ့နော်။ဒီကိစ္စမျိုးကြုံကြတဲ့သူ50ယောက်ကစုပြီးတော့သူတို့ချင်းချင်း group အဖွဲ့ဖွဲ့ပြီးတော့သူတို့ support သူဖြစ်တာကိုကပြောမယ်ကိုဖြစ်တာကိုပြောမယ်ပြောရင်းနဲ့သူဖလဲရမယ်ပေါ့အဲ့တော့ဒီကိစ္စမျိုးဖြစ်တယ်ဆိုတာကကျွန်တော်ကျမတယောက်ထဲဖြစ်တာပေါ့ဘူးဒါမျိုးခံစားထိတွေ့တဲ့သူတွေဒိုင်းကဘယ်လိုဝေဒနာကိုခံစားရတယ်ဆိုတာကိုကသိရခြင်းအပြင်ကိုယ့်ရဲ့ဝေဒနာသက်သာမှုတွေရပေါ်နေတယ်ဒီထဲမှာကပို့ပြီးတော့စိုးပြီးတော့စိတ်တကြယောဂါတွေဖြစ်တဲ့သူကတော့ဈေးဝါလဲ anti depressant လို့ပြောလို့ပြီးဝဲဖို့လိုရပေါ့လေအဲ့တော့အဲ့လိုများလို့ဆိုနေအိတ်တန်ရဲ့ဈေးလေးပဲပြီးတော့ပေးပြီးတော့ယာယီအပြင်ပေါ့ဒါပေမဲ့ဒီ PTSD ကြောင့်အိတ်နေတဲ့သူကို AC ပေးမယ်ဆိုလို့ရှိရင်လည်းအဲ့ဒီကလွယ်လွယ်ကူကူနဲ့ AC ကိုဆွဲပေါ်နေတာပေါ့လေအဲ့တော့ဒီလိုဖြစ်တဲ့သူတွေကြားထဲမှာခုန drug and alcohol နဲ့ပတ်သက်တဲ့ကိစ္စတွေအများကြီးရှိတယ်ဆိုတော့အဲ့ဒါလေတရိထားဖို့တို့ရပေါ့လေအဲ့တော့အကြံပေးချင်တာတော့အထူးသဖြင့်တော့ community support ပေးခြင်းအဖြစ်လိုအပ်လို့ရှိရင်အထူးကူဆေးရအထူးကူဆောင်ရင်းနဲ့တိုင်ပင်ဖို့ညွှန်ကြားပေးဖို့ refer လုပ်ပေးဖို့အားဖြင့်လိုပါတယ်အဲ့ဒါပြီးလို့ရှိရင်တော့ဒါ PTSD ဆိုတဲ့ယောဂါရှိပါတယ်ဆိုတာမျိုးကိုလက်ခံပြီးတော့ဒါလည်းကျွန်တော်လက်ခံဖို့တို့ရတယ်ဒီဟာမျိုးကလက်မခံရဲနဲ့ကိုယ့်ရဲ့စိတ်ကပြောင်းလဲတဲ့ဥစ္စာကိုကိုနီကိုဟာနဲ့နားလေပြီးတော့ကိုနီကိုဟာနဲ့ဖြေရှင်းမယ်ဆိုလို့ရှိရင်လေယောဂလက္ခဏာကမပြောက်တော့ပြည့်ရေရှည်ဖြစ်သွားမှာပေါ့ဒီအဲ့ဒါ chronic PTSD ဖြစ်သွားတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီပံပိုးကူညီနိုင်တဲ့နည်းမျိုးရှိသေးလား
တို့ကျွန်တော်တတိလုံးအတိုင်းအတာနဲ့ဖြစ်တဲ့ခါကျတော့လေဘယ်လိုနေရာမှာမှပဲဘယ်လောက်ချမ်းသာကျေဝါးတဲ့တိုက်ပြီးမှာပါပဲလုံလောက်တဲ့ specialist တို့လုံလောက်တဲ့ဆရာတို့မဖြစ်နိုင်ပါဘူးမရှိနိုင်ပါဘူးနော်အခုကတယောက်ချင်းတူချင်းဖြစ်တဲ့ကိစ္စပေါ့ဗျတတိလုံးတိုက်တာလည်းဖြစ်တယ်ဆိုတော့အဲ့ဒီလေးကိုကျွန်တော်ကုသပေးဖို့ဆိုတော့ကျွန်တော် disaster management လို့ပေါ့ဗျာ disaster ဖြစ်လို့ရှိရင
်ဟုတ်ကဲ့ဒီကပ်ဘေးတံပေါ့ဆရာနော
်ဟုတ်ကဲ့ကြီးကျယ်လို့မုန်တိုင်းတိုက်ပြီးတော့လူတွေလာကြီးပေးကြည့်ပြစီတာမျိုးဆိုလို့ရှိရင်လည်းအဲ့လူတွေကူညီဖို့ကျွန်တော်ဘယ်လိုနိုင်ငံမှာမှ service အပြည့်အဝမပေးနိုင်ပါဘူးအဲ့ဒီမှာကျွန်တော်က psychosocial support ဆိုတဲ့နည်းနဲ့
ဟုတ်ကဲ့စိတ်ပိုင်းဒီလူမျိုးရေးပိုင်းပံ့ပိုးကူညီပေးတာပေါ့ဆရာနော
်ဟုတ်ကဲ့အဲ့ကိုအချင်းချင်းပြန်ပြီးဆုံးရှုံးပေးတဲ့နည်းနဲ့ကျွန်တော်ကုသပေးရပါတယ်အဲ့တော့ဒီအခုချက်ကျွန်တော်မြင်နေရတာလေအခုလက်ရှိဒီ trauma ရဲ့ teach ကနေတဲ့အတွက်ကြောင့်ဖြစ်တဲ့သူတွေကိုကိုယ့်ချင်းချင်းနားလည်ပြီးကိုယ်ကြီးဆောက်ရှောက်ပြီးကိုလိုအပ်တဲ့အခါမှာလိုအပ်တဲ့နေရာပြသပေးဖို့အဲ့အစစ်လိုက်လုပ်ပေးနိုင်မှာဆိုလို့ရှိရင်တော့တက်တာမျိုး sorry တော့ရမှာပေါ့လေ။နောက်ဒီလူတွေမှာကျွန်တော်ပြောခဲ့တာကိုပြန်တကောက်အောင်လို့ဆိုရင်သူတို့ရဲ့စံစားနဲ့အတွင်းစိတ်ကြည်လည်သွားဖို့ဟာသူတို့ကိုဒီလိုမတရားလုပ်ခဲ့တဲ့လူတွေဟာအပြစ်ကြောင့်ပြန်ခံရမယ်ခံတင်တယ်ဆိုတဲ့ဥစ္စာကိုကိုကသိထားလို့ရှိရင်အဲ့စနစ်ကိုကျူးထောင်ပေးနိုင်မှာဆိုရင်သူ့ရဲ့စိတ်သက်သာမှုရတယ်အဲ့လိုမရှိဘူးဆိုတော့ကျွန်တော်တို့ရဲ့အထက်မှရှိတဲ့စိတ်ဝိတာကမပြေတော့ပဲနဲ့ chronic ဖြစ်သွားတာဖြစ်ပါလေ။ဒါကြောင့်မလို့ဒီစနစ်ကြီးကိုတွန်းလာရမယ်။ဒီစနစ်မှာပါဝင်တဲ့လူတွေရဲ့ဟိုအပြစ်ထက်ခံရဖို့ဝိုင်းဝန်းကြိုးပမ်းမှုဟာကြံတဲ့လူတွေကျွန်တော်ပြည်သူပြည်သားတွေပါတာဝန်ရှိတယ်။အဲ့ဒါမှလည်းတရားခံစားတဲ့လူတွေရဲ့စိတ်ကသက်သာမှုရပြီးတော့ဒီသူ့ရဲ့ PTSD ဝိတာလက္ခဏာသက်သာမှုရမယ်လို့ကျွန်တော်ပြော
တာ။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ပတ်စင်ဂျမိုက်ကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ပတ်စင်တိုင်းရင်သတင်းလောက်အစီအစဉ်ကိုတင်ဆက်မှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်သတင်းလောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အ စင်တင်ဆက်သွားမယ်တန်ရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်တမ်းကြောင့်ထွက်ပြေးတင်းရှောင်နေကြရတဲ့ဖာပွန်ခိုင် KNU ကရင်မျိုးသားအစီယုံတက်မဟာငါဒေတာကစစ်ရှောင်တွေအတွက်အစားတောင်းတဲ့စေဝါတွေအရေးတကြီးလိုအပ်နေပါတယ်စကိုင်းတိုင်းဒေတာကြီးကလေးမျိုးတပိတ်ခံတက်ကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းခဲ့လို့တိတ်ဆုံးထိခိုက်ဒဏ်ရာရရှိမှုတွေများနေတယ်ဆိုတာနဲ့အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ဒိုင်းသားလက်နက်ကင်ဆယ်ဘွဲ့ကနေ CRPH ရဲ့ဘုံသဘောထားရည်တည်ချက်ကိုကြိုဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖာပွန်ခရိုင် KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာငါးမှာအာဏာသိမ်းစစ်ကောင်စီတပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ထွက်ပြေးတင်းရှောင်နေရတဲ့စစ်ရှောင်တွေအတွက်အခုချိန်မှာအစားတောက်နဲ့ကြာမရေးအတွက်စေဝါတွေအရေးတကြီးလိုအပ်နေပါတယ်။လမ်းပန်းဆက်တွေရေးကြောင်စစ်ရှောင်ရွာသားတွေရှိတဲ့တချို့နေရာတွေမှာကူညီမှုတွေရောက်ပေမဲ့လည်းအနှဲငယ်တာရောက်ရှိနေသေးတဲ့အတွက်အစားတောက်နဲ့စေဝါတွေမလုံလောက်ဘူးလို့ KNU ဖာပွန်ခရိုင်ကကြာမရေးတာဝန်ခံစောညွန်ဝင်းကပြောပါတယ်။ဒါအပြင်စစ်ရှောင်ပြည်သူတွေအတွက်ထိုင်းနယ်ဆက်ကလာတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေကိုပို့ဖို့ထိုင်းဘက်ကခွင့်မပြုတာကြောင့်ထိုင်းနိုင်ငံမဲဆရဲမြို့နယ်တန်လွင်မြစ်ကမ်းမှာရှိတဲ့တောလေထားကျေးရွာမှာကြန့်ကြာနေခဲ့ရပြီးဧပြီလ6ရက်နေ့မှာပြန်ခွင့်ပြုခဲ့တယ်လို့ကရင်ငင်းချိုင်းရဲ့အထောက်အကူပြုအဖွဲ့ KPSN ကပြောပါတယ်။ကရင်ပြည်နယ်မြောက်ပိုင်းမှာတော့လေကြောင်းအပြင်မြေပြင်ထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်လက်ပြုလုပ်နေတယ်လို့စစ်ရှောင်ရတဲ့လူထု 2,000 နီးပါးရှိနေပြီလို့လည်း Free Burma Ranger ကဧပြီလ5ရက်နေ့မှာထုတ်ပြန်ထားပါတယ်။
စကိုင်းတိုင်းဒေသကြီးကလေးမြို့တပိတ်ခန္ဓာကိုဧပြီလ9ရက်နေ့မနက်မှာစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့တာကြောင့်ဆန္ဒပြသူ12ဦးသေဆုံးပြီးတော့အများပြားတန်ရရဖမ်းဆီးခံကြရပါတယ်။ကလေးမြို့နောက်ဘက်ဗိုလ်ချုပ်လမ်းမပေါ်ကပင်မတပိတ်စခန်းဖြစ်တဲ့တန်ဟန်းတပိတ်ခန္ဓာကိုလုံခြုံရေးတပ်ဖွဲ့တွေကလည်းအင်အားတုံးပစ်ခတ်ဖြိုခွင်းခဲ့တယ်လို့တပိတ်ဦးဆောင်လူထုကပြောပါတယ်။တပိတ်ဖြိုခွဲလုံခြုံရေးဖွဲ့ကလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဖြိုခွင်းခဲ့ပြီးလမ်းကျူလမ်းကြားထဲဝင်ပစ်တာတွေရှိခဲ့တယ်လို့တပိတ်မှာပါဝင်သူတွေကဆိုပါတယ်။ပြီးခဲ့တဲ့မတ်လ28ရက်နေ့တုန်းကလည်းကလေးမျိုးတာဟန်းခန္တကတပိတ်စခန်းကိုလုံခြုံရေးအဖွဲ့တွေကဖြိုခွင်းခဲ့တာကြောင့်9ဦးသေဆုံးပြီးအများပြားဒဏ်ရာရရှိခဲ့ပါတယ်။
နလကြော်ကြာຫນွေဦးတော်လာရေးလှူရှာမှုဆန္ဒပြပြည်သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်ဖြိုခွင်းခဲ့တာမွန်ပြည်နယ်အတွင်းတေဆုံးမှု10ဦးအထိရှိလာနေပါတယ်။တနိုင်ငံလုံးအတိုင်းအတာအနေနဲ့ဧပြီလ4ရက်နေ့ညနေပိုင်းအထိစစ်အာဏာရှင်စန့်ကျင်ရေးလှူရှာမှုမှာကြဆုံးခဲ့ရသူစုစုပေါင်း964ဦးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။မီဒီယာအသီးသီးတို့ရဲ့သတင်းဖော်ပြချက်အရဆန္ဒပြပြည်သူတွေကိုအတံမိုင်းမျက်ရည်ရိုပုံရာဘာကြီးအပြင်ကြီအစ်စ်နဲ့ပြစ်ခတ်ဖြိုခွင်းမှုကြောင့်ကြဆုံးမှုအရေးအတွက်နဲ့ထိခိုက်ဒဏ်ရာရသူတိုးများလာခဲ့ပေမဲ့သက်ဆိုင်ရာအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်မှုတွေမတွေ့ရှိရပါဘူး။အခုခါဆန္ဒပြလူငယ်တွေကလူအင်အားအနည်းငယ်နဲ့တာပျောက်ကြားတပိတ်အဖြစ်အယုံဦးတပိတ်လူမဲ့တပိတ်ထိုင်တပိတ်စတေကာတပိတ်ဆိုင်ကယ်တပိတ်နဲ့ညတပိတ်စတဲ့ဖြင့်ဤအမျိုးမျိုးနဲ့ဆက်လက်ဆန္ဒထုတ်ဖော်နေပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနမ်မလူနဲ့ဒီဘောနယ်ဆက်မှာတော့မြောက်ပိုင်းမှာမိတ်တပ်ဖွဲ့နဲ့ RCS တို့ကြားတိုက်ပွဲတွေကြောင့်နေအိမ်၅လုံးမိလောင်ပြကြပြီးရွာသားတစ်ထောင်နီးပါးစစ်ပေးတိမ်းရှောင်နေကြရပါတယ်။ဧပြီလ6ရက်နေ့ကဒီဘောမြို့နယ်နဲ့နမ်မလူမြို့နယ်ဆက်မှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတဲ့အတွက်နေဆက်ရဲ့နှစ်ဖက်နှစ်ချမ်းမှရှိတဲ့မန်လီရွာနှစ်ရွာခိုင်မွန်းရွာကရွာသားတစ်ထောင်နီးပါးဒီဘောမြို့နယ်ဘက်ကိုစစ်ပေးတိမ်းရှောင်နေရပါတယ်။မြောက်ပိုင်းမှာပဲအဖွဲ့နဲ့ RCS တို့ဟာရှမ်းပြည်သူလူထုရဲ့စစ်အာဏာရှင်စန့်ကျင်မှုမှာလူထုဘက်ကယက်တီကြောင်ကြေညာချက်တွေထုတ်ပြန်ခဲ့ပေမဲ့၎င်းတို့ချင်းချင်းကြားဖေဖော်ဝါရီလကတည်းကစစ်ရေးသင်းမာနေခဲ့ပြီးတိုက်ပွဲတွေမကြာခဏဖြစ်ပွားနေခဲ့ပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေပြည်ကျေးရွာမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်မိခင်ဖြစ်သူနဲ့အတူကလေးငယ်နှစ်ဦးသေဆုံးပြီးတဦးမှဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်။သေဆုံးသူတွေကတော့အသက်30ကျော်အရွယ်မိခင်ဖြစ်သူဒေါ်အေးအေးသိန်း
ตาผิดตัวอัตตะงานเนี่ยอายุ9ปีเนี่ยนั้นเนี่ยอายุมองซ้ําวินโนผิดปีตาจี้ผิดตัวอัตตะ9เนี่ยอายุมองเวียลิงก็တော့ปิ้นถันสวาดัญญายัชิเข้าได้ลูกเจยวาตาฤาก็ပြောပါတယ်အဲ့ဒီဘက်ကွဲမှုမှာဧပြီလ၄ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးတောထဲကဘုံဒီလို့ယူဆရတဲ့ဆက်လက်ကြံဘုံတစ်ခုကိုကလေးတွေယူလာပြီးအိမ်မှာထုခွဲကစားနေစဉ်အခုလို့ပောက်ကွဲခဲ့တာဖြစ်တယ်လို့ဆိုပါတယ်
ကျောက်ကုန်းနဲ့ဘယ်ဖက်ချထောက်မှာတန်ရပြင်းထန်စွာရရှိခဲ့တဲ့မောင်ဝင်ရလင်းကိုတော့ကျောက်တော်စေယုံမှာစေကူတာပေးနေပါဗျ။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်
ဥစ္စာအဖွဲ့PPSD အစည်းအဝေးကိုဧပြီလ3ရက်နေ့နဲ့4ရက်နေ့တွင်မှာကျင်းပခဲ့ပြီးပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီCRPH နဲ့ဘုံသဘောထားရည်တည်ချက်တွေကိုကြိုဆိုကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီကြောင့်ကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီCRPH ရဲ့ဖက်ဒရယ်ဒီမိုကရေစီပဋိညာဉ်ကို
ဖက်ဒရယ်ပြည်တော်စုတိဆောက်ရေးအတွက်ကြိုးပမ်းမှုတရားဖြစ်ကြိုးဆိုတယ်လို့ဖော်ပြခဲ့တာနဲ့ပတ်သက်လို့PPSD ရဲ့အနေထားကိုပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဆလိုင်းညမောင်စာခေါင်ကခုလိုပဲပြောပါတယ်။PPSD မှာအဖွဲ့စီဖွဲ့ပါပါတယ်။အဖွဲ့စီဖွဲ့ရဲ့အနေထားတွေကမတူပါဘူး။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အနေနဲ့ဒီမှာတခါသေးနဲ့ပန့်ဖူးကူကြီးတဲ့အရှင်းမှာပဲCRPH နဲ့ နဲ့ကျူဆူတယ်ဆိုတဲ့အခြေအနေပါပါတယ်။သို့တော့အဲ့ဒီကျူဆူတယ်ဆိုပေမဲ့ CRPH ထောက်ပြန်ခဲ့တဲ့အစုအဖွဲ့အထက်မှာ EAO တွေပါတယ်ဆိုတာသင်ခံပါတယ်။အဲ့ဒီ EAO တွေထဲမှာလည်းပဲ NCA စာချုပ်လက်မှတ်ရေးထိုးတဲ့ EAO လေးရှိသလို NCA စာချုပ်လက်မှတ်မထိုးသေးတဲ့ EAO တွေလည်းပါတယ်ဆိုတော့လည်းထည့်ပြုချင်ပါတယ
်။အာနာသိန်းစစ်ဆိုရကတရားမဝင်အသင်းလို့တတ်မှတ်ထားတဲ့ CRPH နဲ့ PPSD အဖွဲ့ပူးပေါင်းသွားမယ်ဆိုရင် NCA စာချုပ်လည်းပြတ်သွားမှာဖြစ်သလိုတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်လာနိုင်တယ်လို့တိုင်းရင်းသားလူမျိုးများရေးရာစင်တာဤနဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ပညာမွန်ကအခုလိုပဲဆိုပါတယ
် CRPH နဲ့လက်သွဲမယ်ဆိုရင်ကျွန်တော်ထင်တာ PPSD ကဒီ NCA ပြတ်သွားနိုင်တယ်နော်ဒီ NCA တောင်းမကဘူးအဲ့ဒီမှာသူတို့ထိုးထားတဲ့ bilateral ပေါ့နော်ပြည်နယ်စစ်ပြည်ခရဆေးရေးစာချုပ်လေအဲ့ဒါလည်းပြတ်သွားနိုင်တယ်အကယ်၍အဒီ NCA ရော bilateral ရောပြတ်သွားပြီမယ်ဆိုရင်ဒါကသူတို့ရဲ့ data မှာလည်းတိုက်ပွဲဖြစ်လာနိုင်တယ
် NCA စာချုပ်ကခိုင်ခိုင်မာမာဆက်လက်တည်ရှိနေပေမဲ့လေစစ်အာဏာသိမ်းလိုက်တဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်သွားတာလို့ဒေါက်တာဆလိုက်မြန်မုံစာခေါင်ကအခုလိုပဲဆက်ပြောပါဗျာ
ဆိုတော့ကျွန်တော်အမြင်ကတော့ NCA စာချုပ်ကခိုင်မာတယ်ဒီတိုင်းရှိနေပြီတော်တော် NCA စာချုပ်အရာဆောင်ရွက်နေတော့နိုင်ငံကြီးဆွေးနွေးပွဲဖြစ်စဉ်ငင်းချမ်းရေးဆွေးနွေးပွဲဖြစ်စဉ်ကတော့စစ်တပ်ကတစ်ဖက်တစ်ဖက်ရှိလိုက်တယ်သူ့အတွေ့အကြုံဒါရပ်တန့်သွားတာဖြစ်တယ
်ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD ကို NCA စာချုပ်လက်မှတ်ရေးထိုးထားကြတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကရင်မျိုးသားစည်းရုံး KNU DKBA ကရင်ငင်းချမ်းရေးကောင်စီပအုပ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် BNLO မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မွန်ပြည်တပ်ပါတီနဲ့လားဟုဒီမိုကရက်တစ်ပါတီ ADU အစရှိတဲ့ဆယ်ဘွဲ့နဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်
။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းတအန်းပလောင်တပ်ဖွဲ့ TNLA ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ပူးပေါင်းတပ်တွေနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တို့အကြားတိုက်ပွဲတွေဖြစ်ပွားလာတဲ့အတွက်နမ်တူမျိုးနယ်ကရွာသားတချို့ရွာလုံးကျွတ်စစ်ဘေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းကိုတော့အမီရဲ့စူးစီးချက်ကိုနိုင်ကိုဝင်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ
်ဧပြီလ6ရက်နေ့ကနမ်တူမျိုးနယ်တွင်မာလီကျေးရွာမှာတိုင်းရင်းသားလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားလာတဲ့အတွက်ရွာလုံးကျွတ်ဒီဘောမျိုးပေါ်ကိုစစ်ဘေးတိမ်းရှောင်နေရတယ်လို့နမ်တူမျိုးကဒေသခံတူကပြောပါတယ်
မန်လီမှာဆက်ဖြစ်တယ်ပေါ့နော်တိုက်ပွဲကဒီအထူးတစ်ဖြစ်ဖြစ်နေတာကဒီ TNL ရဲ့ SSPP ပူပေါင်းတပ်ဖွဲ့နဲ့ RCSS တို့ဖြစ်နေတာနေ့လေ7:00လောက်ဆက်ဖြစ်တယ်ရွာသားတွေကတော့ဒီဘောဖက်ထွက်ပြေးသွားတာဘလို့ဒီဘောဖက်ထွက်ပြေးသွားလဲဆို RCSS ကရွာထဲအရင်ဝင်လာပြီးတော့မှသူကတနက်နေနဲ့ပြစ်တော့ရွာသားတွေကမနေရဲတော့မနေရဲတော့ဒီဘောထွက်ပြေးသွားတာ
ဒီဘောမျိုးကိုရောက်ရှိလာတဲ့စစ်ရှောင်900ကျော်အတွက်ရေဟောဖုံးလို့ကြီးတင်စာတင်ကြောင်းနဲ့စာတုံးသူရေးရကိုတော်မှာခိတ္တခုလုံးနေထိုင်နိုင်ရေးအတွက်တီဘောတေရခံတွေယမိယဖတွေအကူညီပေးနေသူတွေကစီစဉ်ပေးထားတယ်လို့ပြောပါရယ်စစ်ဆောင်တွေကိုတွားရောက်ကူညီနေတဲ့ ဒီဘောမျိုးလူမှုကူညီရေးတင်းဖွဲ့ဝင်တစ်ခုကတာဝန်ရှိသူတူကတော့
အခုလာတဲ့ရွာကမန္လီရွာပေါ့နော်ဒီဘောရောက်တော့ကျွန်တော်တို့ကဒီမှာစားသုံးမှုရေးရကိုရောက်ပါရင်နောက်ဒီကျွန်တော်ရေဟော်ကျောင်းပါရင်ပေါ့နော်နှစ်နေရာတို့ဒီစီစဉ်ပေးကြတာပေါ့နော်အလုံးပေါင်းဆိုရင်ဟိုကတော့ရှိပြီပေါ့900ကျော်ကျော်လေးတော့ရှိအဲအခုကတော့အဓိကဟိုကပါစားသက်ကုန်ပေါ့စားသက်ကုန်ဒီနေ့တော့ကျွန်တော်တို့ကတော့အတန်းနိုင်ဆုံးတော့ဒီဟိုကပေါ့ဟိုဆန်စီစားပေါ့ရှင်းချက်စရာတွေပေါ့နော်စားသက်ကုန်တော့လောစဉ်စီစဉ်ပေးကြတာပေါ့နော်
နှစ်ဖက်ကြားဖြစ်ပွားနေတဲ့တိုက်ပွဲချင်းနဲ့ပတ်သက်ပြီးနှစ်ဖက်လက်နက်ကဖွဲ့တကူဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။နမ်ရူမြို့နယ်ထဲကမန္လီကျေးရွာပြင်ပန်လုံကျေးရွာမှာလည်းတိုင်းသာလက်နက်ကဖွဲ့ချင်းချင်းကြားမလကုံပိုင်းကနေဧပြီလ4ရက်နေ့ထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပြစ်ခတ်မှုတွေကြောင့်တိရခန့်တထောင်ကျော်နေရစွန့်ခွာနေရပြီးပန်လုံကျေးရွာကနေအိမ်28လုံးလဲမိလောင်ပျက်စီးခဲ့ရတယ်လို့တိရခန့်တွေကပြောပါတယ်။ပန်လုံကျေးရွာကစစ်ချောင်းတွေကတော့အခုခါရေအိုးကျေးရွာပန်လီပြေကျေးရွာနဲ့မန်ဆန်ကျေးရွာတွေမှာစစ်ပေးတိမ်းရှောင်နေရပြီးဒီလိုတော့လဲစန္ဒရိတ်ခါအမျိုးသမီးတုံးပစ္စည်းတွေနဲ့ကျမ်းမာရေးစောက်ချမှုတွေအဓိကလိုအပ်နေတယ်လို့အကူအညီပေးနေသူများကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
မြန်မာစစ်တပ်ကနေလေရင်နဲ့ဘုံကျဲတက်ခိုက်ခဲ့လို့ထွက်ပြေးတိမ်းရှောင်ရတဲ့ဖပွန်ခရိုင် KNU ကရင်အမျိုးသားအစည်းအရုံးတပ်မှန်ငါဒီဒကစစ်ရှောင်တွေအတွက်အစားတောက်နဲ့ကျမရေးအတွက်စေဝါတွေအရေးတကြီးလိုအပ်နေပါတယ်။စကိုင်းတိုင်းဒေသကြီးကလင်းမြို့တပိတ်ခံတပ်ကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြသူ12ဦးထက်မနည်းသေဆုံးပြီးအများပြားဒဏ်ရာရရှိဖမ်းဆီးခြင်းခံကြရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တော်ရရှင်တွေခုနားဆင်ခဲ့ကြတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေခြားသပတေးနေ့နောက်ဆုံးရသတင်းတွေကိုဆက်လက်အတန်းလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။မြန်မာကျောင်းမြတ်နာလုပ်ငန်းကိုအမေရိကန်ပြည်ထောင်စုကဒီနေ့မှဒဏ်ခတ်အရေးယူလိုက်ပါတယ်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားဖို့မြန်မာစစ်ဆေးရကငင်းဆန်နေတာနဲ့ဆန္ဒပြတဲ့သူတွေသာမကဘေးကရက်ကြီးသူတွေကိုပါအသက်သေးဆုံးတဲ့အထိတိုက်ခိုက်နေတာတွေအတွက်အခုလိုအရေးယူလိုက်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီနေ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာကျောင်းမြတ်နာလုပ်ငန်းရဲ့အစီအစဉ်နဲ့နေပြည်တော်မှာကျင်းပနေတဲ့ကျောင်းမြတ်ပြပွဲတွေမှာစစ်ကောင်းဆောင်တွေပါဝင်နေတာကြောင့်အခုလိုအရေးယူလိုက်တာဖြစ်တဲ့အကြောင်းလဲဝန်ကြီးကလင်တန်ဝန်ကြီးဘလင်ကင်ကပြောပါတယ်မြန်မာနိုင်ငံရဲ့နှစ်သက်ကူအတာကြံကာလမှာအမေရိကန်ပြည်ထောင်စုကိုစားစုမုံကောင်တောင်းလိုက်တဲ့အချိန်ထဲမှာပဲမြန်မာပြည်သူတွေအတွက်လဲနှလုံးစိတ်ဝမ်းမအေးဖြစ်ရကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်တကြံပွဲတော်ဟာကိုရောစိတ်ပါတန့်စင်ရတဲ့ကာလဖြစ်ကြောင်းမြန်မာနိုင်ငံအခုလိုအခက်အခဲအကျက်တဲတွေနဲ့ရင်ဆိုင်နေရတဲ့ကာလမှာနှစ်သက်ကမြန်မာပြည်သူတွေငြိမ်းချမ်းရေးတွေဖော်ဆောင်ပေးနိုင်လိမ့်မယ်လို့အမေရိကန်ပြည်ထောင်စုကမျှော်လင့်ပါကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်စစ်အာဏာသိမ်းမှုကိုမဆုံးမနစ်သောဇွဲသက်တီတို့နဲ့တိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေကိုအမေရိကန်ကချီးကျူးပါကြောင်းလည်းဝန်ကြီးဘလင်ကင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့ကြောက်မက်ဖွယ်ကောင်းလာတဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုအာခံပြီးမြန်မာပြည်သူတွေဟာသူတို့ရဲ့ဆန္ဒတွေကိုဖော်ထုတ်နေကြတာပါလက်ရှိအကျပ်တဲကနေကျော်လွှားနိုင်ရေးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရေးနဲ့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရရှိရေးတို့အတွက်ကြိုးစားနေကြတဲ့မြန်မာလူထုကိုအမေရိကန်ပြည်ထောင်စုကအစဉ်တစိုက်ပံ့ပိုးပေးသွားမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်အထူးသဖြင့်အခုလိုခက်ခဲလာတဲ့အချိန်မှာမြန်မာပြည်သူတွေအတွက်အမေရိကန်ပြည်ထောင်စုရဲ့နှွေးထွေးတဲ့နှုတ်ခွန်းဆက်သမှုကိုလက်ခံပေးပါလို့မြစ်တာရက်ခံလိုပါကြောင်းလဲအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဆက်ဖြစ်နေတာမှာစစ်တပ်ရဲ့ပြစ်ခတ်ဖမ်းဆီးမှုတွေရှိနေတဲ့ကြားမှာပဲရန်ကုန်မန္တလေးမော်လမြိုင်မိုးကုတ်ဖားကန့်မြင်းညံတပင်းလက်ပတောင်ရေဦးဖြူဖအန်းပဲခူးဒိုင်ဦးကတာတီဘောတဝဲစားတဲ့မြို့တွေမှာပန်းတပိတ်ဆိုင်ကယ်တပိတ်လမ်းလျှောက်တပိတ်ပျောက်ကြားတပိတ်စားတဲ့ပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေကိုနေ့စဉ်မပြတ်လှုပ်ဆောင်နေကြပါတယ်ခင်ဗျာသတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းချင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရေးမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Charles Mock ဖြစ်ပါတယ် VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံး ဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါခင်ဗျာ
This program has come to